Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် February 4ရက်စနေနေ့မနေ့ပတ်အတန်လွင့်စီစဉ်တဲ့ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်စီစဉ်တဲ့ကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။ယူကရိန်းပြန်လည်ထူထောင်ရင်းကူညီမယ်လို့ကန်နဲ့ EU ကကတိပြုလိုက်ပါတယ်။တရုတ်ရဲ့မိုးပြန်ပူပေါင်းကြောင့်ကန်ဝန်ကြီးချုပ်ဟာသူ့ရဲ့တရုတ်ခီးစင်ကိုရွှေ့ဆိုင်းလိုက်ပါတယ်။နျူကလ িয়ার စာချုပ်ရုရှားမလိုက်နာတဲ့အတွက် NATO နဲ့ American ကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့အာဆီယံကနေမြန်မာစစ်တပ်အတန်းဖက်မှုတွေရှော့ချဖို့အတွက်တိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါကိုစောမှုကြောင့်
။ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှတော့သတင်းပေးပို့ချက်နဲ့ဗတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်တော်မှာပါ
ကျွန်တော်တို့နေနေတာကလာချက်ကြောက်ပြီးခဲခဲကြတဲ့နေရာတော့တပြီးပြီးရောပါသွားတဲ့အရေးအံကိုမတွေ့ရသေးပဲနဲ့ဆက်လက်ရှိနေမယ်ဆိုတာကိုကျွန်တော်တို့အလုပ်ကပြသကြတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ရှိပြီဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အကြတဲ့ကိုဖြစ်ရှိနိုင်ခြင်းမရှိသေးဘူးလို့ NCA လက်မှတ်တော်အပြည့်အရှစ်ဖွဲ့ကသုံးသပ်ပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့အာဏာသိမ်းနှစ်နှစ်ပြည့်အထူးအစီအစဉ်နဲ့ဖြစ်အကြံပေးပေးအာနာဖီဇန်ရဲ့ CDM လုတ်ခဲ့တဲ့တန်ဝင်တန်းတွေအကြောင်းဒါအပြင်အာနာသိန်းနှစ်နှစ်ကာလအတွင်းအမျိုးသမီးခွင့်ရင်းနဲ့လူခွင့်ရင်းဆုံးရှုံးမှုတွေကိုတင်ပြတဲ့အမျိုးသမီးကဏ္ဍအကြောင်းဒါအပြင်သိပ္ပံနဲ့နီးပညာဖတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးမှာပါ
ရုရှားရဲ့ကျူးကျော်စစ်နဲ့ဆက်ပြီးရင်ဆိုင်နေတဲ့ယူကရိန်းနိုင်ငံပြန်လည်ထူထောင်ရေးအတွက်ဆက်ပြီးတော့အကူအညီထောက်ပံ့တွေပေးမယ်လို့ဥရောပသမဂ္ဂတာဝန်ရှိသူတွေကတောက်ကြနေမှာကတိပြုလိုက်တယ်လို့အမေရိကန်ကလည်းနှစ်သက်ဒေါ်လာ1ဘီလီယံကျော်လုံခြုံရေးဆိုင်ရာအကူအညီထောက်ပံ့မှုတွေပေးမယ်လို့ကြေညာပါတယ်။ဥရောပကောင်စီအကြီးအကဲ Charles Michael ကယူကရိန်းကိုခိုင်ခိုင်မာမာဆက်လက်ပံ့ပိုးပေးမယ်လို့ပြောပါတယ်
။ Our support has been rock solid since day one and it will continue.
စစ်တပ်ကိုထောက်ပံ့မှုတွေ၊ကျောင်းတွေ၊ဆေးရုံတွေနဲ့အရေးကြီးတဲ့အခြေခံအဆောက်အအုံတွေအတွက်ထောက်ပံ့မှုအပါအဝင်စုစုပေါင်းထောက်ပံ့မှုယူရို60ဘီလီယံနီးပါးရှိတယ်လို့စစ်ပွဲအောင်နိုင်မှုအကူအညီပေးမယ်လို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်။ဥရောပကောင်စီအကြီးအကဲ Charles Michael နဲ့ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen တို့ဟာယူကရိန်းသမ္မတ Volodymyr Zelensky နဲ့ Kiev မြို့တော်က24ချိန်မြောက် EU Ukraine ထိပ်သီးဆွေးနွေးပွဲမှာတွေ့ဆုံကြတာပါ။ယူကရိန်းလိုအပ်တဲ့ကာလတစ်လျှောက်လုံးဥရောပသမဂ္ဂကကူညီမယ်လို့လည်းပြောပါတယ်။ယူကရိန်းနိုင်ငံထဲမှာစစ်စုံဝါပြည်စီနဲ့အခြေခံဆောက်အုံတွေပြန်တည်ဆောက်ရေးစွန့်ရင်ထောက်ပံ့မှုနဲ့ဆောင်းအာဒီလိုအပ်တဲ့ဝန်ဆောင်မှုတွေပံ့ပိုးပေးမယ်လို့လည်းပူးတွဲကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကယူကရိန်းအတွက် 1.15 ဘီလီယံတန်ဖိုးရှိစီးရေးထောက်ပံ့နဲ့ပေးမယ်လို့ကြေညာခဲ့ပါတယ်
။ရုရှားဟာအမေရိကန်နဲ့နောက်ဆုံးချုပ်ဆိုခဲ့တဲ့နျူကလ িয়ার ထိန်းချုပ်ရေးသဘောတူညီချက်စာချုပ်ကိုလိုက်နာခြင်းမရှိတဲ့အပေါ်စိုးရိမ်မိကြောင်းနေတိုးမာမေအဖွဲ့ကတောက်ချနေမှာပြောဆိုလိုက်ပါတယ်။သဘောတူစာချုပ်အရနျူကလ িয়ার လက်နက်တွေစစ်ဆေးဖို့ကိစ္စကိုရုရှားဘက်ကရပ်ဆိုင်းခဲ့ပြီးဆွေးနွေးပွဲကိုလည်းပယ်ပြတ်ခဲ့တဲ့အပေါ်ပြီးခဲ့တဲ့အင်္ဂါနေ့ကအမေရိကန်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။အမေရိကန်နဲ့ရုရှားကြားနျူကလ িয়ার လက်နက်တွေကိုထိန်းချုပ်ကတ်တတ်ဖို့လွန်ခဲ့တဲ့10နှစ်ကျော်ကသဘောတူခဲ့တဲ့ New START STARD သဘောတူညီချက်ကို NATO မှမေးအဖွဲ့ကလည်းသဘောတူခဲ့ပါတယ်။သဘောတူညီချက်ကိုလိုက်နာတဲ့အနေနဲ့နျူကလ িয়ার လက်နက်တွေကိုစစ်ဆေးခွင့်ပြုဖို့နဲ့ဆွေးနွေးပွဲပြန်လည်စတင်ဖို့နေတိုးဖွဲ့ဝင်နိုင်ငံတွေကတောင်းဆိုပါတယ်စစ်ဆေးခွင့်ကိုပြီးခဲ့တဲ့ဩဂုတ်လတည်းကရုရှားကရပ်ဆိုင်းခဲ့တာပါ။ဘာကြောင့်လဲဆိုတော့အမေရိကန်ကရုရှားကိုစစ်ဆေးခွင့်မပြုလို့အခုလိုညှင်းဆိုရတာလို့ရုရှားဘက်ကပြောဆိုပါတယ်။ဒါပေမဲ့အမေရိကန်ကတော့ဒါကိုမဟုတ်မမှန်ဘူးလို့ညှင်းဆိုပါတယ်။လက်နက်လျှော့ချရေး New START သဘောတူညီချက်စာချုပ်ကိုသမ္မတအိုဘားမားလက်ထက်2010ခုနှစ်မှာချုပ်ဆိုခဲ့တာဖြစ်ပြီးနျူကလ িয়ার ထိပ်ဖူးတစ်ဖက်ကိုအလုံး1550အထိပဲအများဆုံးထားရှိဖို့သဘောတူခဲ့တာဖြစ်ပါတယ်။ဒါဟာ2002ခုနှစ်ကအရေးအထွက်တဲ့30ရာခိုင်နှုန်းရှော့ချဖို့ဖြစ်ပါတယ်
။အမေရိကန်ရဲ့ဝင်းဟင်းပိုင်းနဲ့တွင်မှာတရုတ်ရဲ့မိုးပြန်ဘူပေါင်းကြီးတစ်လုံးပြန်တန်းနေတာကိုတွေ့ရတဲ့နောက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ရဲ့တရုတ်နိုင်ငံဘေကျင်းမြို့ခီးစဉ်ကိုဆိုင်းငံ့လိုက်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။တောက်ကြနေမနေ့ပိုင်းမှာနိုင်ငံရေးဝန်ကြီးဘလင်ကင်ကတရုတ်တန်တမန်ဝန်ကြီးကိုဆက်သွဲပြီးအမေရိကန်ရဲ့စိုးရိမ်ချက်တွေကိုပြောကြားလိုက်တာပါတရုတ်ရဲ့ကြေညာချက်ကိုတည်ထားကြောင်းဒါပေမဲ့အမေရိကန်ဝေဟင်ပိုင်းနဲ့ထဲဒီမိုးပြန်ဘောလုံးရောက်လာတာအမေရိကန်အချုပ်ချမ်းအာဏာပိုင်ဆိုင်မှုချိုးဖောက်တယ်လို့ဖြစ်တယ်လို့ နိုင်ငံတကာဥပဒေချိုးဖောက်မှုလည်းဖြစ်တဲ့အတွက်ဒါလက်နဲ့ခံနိုင်စရာမရှိဘူးလို့အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲတာဝန်ရှိသူကပြောပါတယ်။အစိုးရဌာနချင်းဆွေးနွေးမှုတွေနောက်လွှတ်တော်နဲ့ဆွေးနွေးမှုပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်အနေနဲ့အခုအချိန်လေးကာလမျိုးမှာတရုတ်ကိုတောရောက်ဖို့အတွက်မတင့်တော်ဘူးလို့အမေရိကန်ကဆုံးဖြတ်ကြောင်းအစိုးရတာဝန်ရှိသူတွေကပြောကြားလိုက်တာပါ။နိုင်ငံရေးဝန်ကြီးဘလင်ကင်ဟာလာမယ့်ဂျပန်တွင်မှာတရုတ်ကိုသွားပြီးတော့တရုတ်ခေါင်းဆောင်ရှီဂျင်ပင်နောက်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေတာပါ။ခီးစဉ်ပြန်ပြီးတော့သွားမယ့်အချိန်ကိုလည်းအမေရိကန်တာဝန်ရှိသူတွေကဘာမှမပြောပါဘူး။အမေရိကန်ပြည်ထောင်စုအလက်စကာကနေမွန်တားနာကိုဒီရက်ပိုင်းတွင်မှာပဲပြန်တန်းလာတဲ့မိုးပြန်ဘူပေါင်းကြီးဟာသူတို့ပိုင်လို့တရုတ်ကတောက်ချနေမှာပဲအတည်ပြုခဲ့တာပါ။ဒါပေမဲ့ဒါဟာမိုးလေဝသမိုးပြန်ဘူပေါင်းဖြစ်ပြီးတော့မတော်တဆလမ်းမှားတာလို့ပြောပါတယ်။ဒါပေမဲ့အမေရိကန်ကာကွယ်ဝင်ကြီးဌာနကတော့ထောက်လိုင်းအချက်လက်စူးစမ်းနဲ့မိုးပြန်ဘူပေါင်းလို့ပြောဆိုထားတာဖြစ်ပါတယ
်။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 633နဲ့6383လိုင်းဒိုမီတာ49 kHz 6.53 ညပထမနာရီဝက်မှာလှိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံရင်းဆွေးနွေးလာနေတဲ့ပဋိပက္ခတွေအဆုံးသတ်ရေးရည်ရွယ်ပြီးတော့အမျိုးသားတွဲဆောင်ဆွေးနွေးလမ်းပွင့်သွားစီဖို့မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကို short ထားပြီးတော့စာနာမှုအကူအညီတွေပေးနိုင်ရေးခွင့်ပြုဖို့အတွက်အရှိတောင်အာရှနိုင်ငံများကနိုင်ငံခြားရေးဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်။အရှိတောင်အာရှနိုင်ငံများအတင်းအာဆီယံဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနောက်အရှိတီမောနိုင်ငံကလိလာသူဖြစ်လာရောက်တက်ခဲ့တဲ့ဒီဝန်ကြီးဆင်အစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာ February 3ရက်ကစကျင်းပတာပါ။မြန်မာနိုင်ငံရဲ့အခြေအနေတွေငြိမ်းချမ်းတဲ့ဖြည့်ရှင်းချက်ချက်ထွက်ပေါ်ရေးအတွက်အားလုံးပါဝင်တဲ့အမျိုးသားဆင်ဆွေးနွေးမှုအရေးကြီးကြောင်းအကြမ်းဖက်မှုတွေ short ချပြီးစာနာမှုအကူအညီပေးရမှုက80%ဆောင်ရနိုင်မှာဖြစ်တယ်လို့ဝန်ကြီးတွေသဘောတူကြောင်းအစည်းအဝေးကိုဥဆောင်ကျင်းပတဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Retno Marsudi ကပြောပါတယ်။အာဆီယံဖွဲ့ဝင်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကတော့တောက်ချာနေအာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာတက်ရောက်ခွင့်မရပါဘူး။2021အာဆီယံနဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်နှိုင်တို့ရဲ့ဘုံသဘောတူညီချက်9ရပ်ကိုစစ်ကောင်စီကအကောင့်ထဲပေါ်ဖို့ပြက်ကွက်တဲ့အတွက်အစည်းအဝေးကိုတက်ရောက်ခွင့်မရတာလည်းဖြစ်ပါတယ်။
နာဂကိုပိုင်အုတ်ချွခွင့်ရဒေသလဟယ်မြို့နယ်ကဆော့လော်နောက်ကုန်းရွာမှာဒီလ၂ရက်နေ့ကမီးလောင်မှုဖြစ်ပွားခဲ့တာကြောင့်အင်ဂျီ90လောက်ပျက်စီးသွားခဲ့ပါတယ်ဒီဒေသဟာဆက်သွယ်ရေးခက်ခဲတဲ့ဒေသဖြစ်ပြီးဒေသအာဏာပိုင်အဖွဲ့တွေကတော့တွားရောက်စစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်မီးလောင်မှုနဲ့ပတ်သက်ပြီးအခြေအနေတွေကိုစုံစမ်းသိရှိထားတဲ့နာဂနိုင်ငံရေးခေါင်းဆောင်တူဦးရှုမောင်က VOA ကိုအခုလို့ပြောပြခဲ့ပါတယ်
ဒီအောင်ပြောတာ90ဆိုတယ်သင်္ခါရက90ဖြစ်တယ်ဆိုတော့ဒါသူစားတယ်ဒါကတော့အကုန်ပါသွားတယ်ပေါ့နော်လောင်သွားတယ်ဆိုတာနဲ့ဒီဒီမရောတော့ရှင်းနေနေဖြစ်သွားတယ်ဆိုတော့ဒါသားပြီပေါ့နော်ပုံမှန်ဆိုဖြစ်တယ်အဲ့မှာဆုံးလိုက်မမီးတော့လေအဲအဲ့ဒါဒီလိုပြီးသွားခင်းထားတယ်ကျွန်တော
်ကြေးရွာမှာစုစုပေါင်းအင်ဂျီ190နီးပါးနဲ့လူ1000ကျော်လောက်နေထိုင်ကြောင်းနဲ့လဟယ်မြို့ကနေကားနဲ့နှစ်နာရီခရီးအကွာလောက်မှရှိကြောင်းပြောဆိုပါတယ်။နာဂဒေတာအာနာပိုင်နေနဲ့နီးစပ်သူတူကတော့ဒေတာကန်တူ3ရက်နေ့မနေ့ပိုင်းမှာပဲအုတ်ချုပ်ရဲ့အဖွဲတွေကွင်းစင်းစစ်ဆေးဖို့တွားရောက်ခဲ့ကြောင်းပြောဆိုပါတယ်။ဒါပေမဲ့ဘာကြောင့်မီးလောင်ခဲ့တယ်ဆိုတာကိုမသိရသေးသလိုကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အခြေအနေကိုလည်းမသိရသေးပါဘူး
။ထိုင်းမြန်မာဒေသချင်းမန်ခင်ချင်းတောင်းမြို့နယ်မှာထိုင်းစစ်တပ်နဲ့မွေးစီဝါတည်ဆောင်တဲ့အဖွဲ့တွေကြား February 2ရက်ကနေပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့စိတ်ကြွဆေးပပြာ5.8တန်းဖမ်းဆီးရမိခဲ့ပါတယ်။ထိုင်းနေကြဆောင်တပ်နဲ့အမှတ်နဲ့ကွန်မန်ဒိုတပ်ဖွဲ့ဝင်တွေက February 2ရက်ည9:00ခွဲလောက်မှာမိုင်းနှက်ကြေးရွာအုပ်စုတင်းလုံခြုံရေးဆောင်နေခြင်းမှာမိုင်းနှက်လောင်ချိုကြေးရွာကြားမြန်မာစစ်တပ်တော်လန်ကနေမြန်မာနေဆက်ရဲ့တော်လန်ကနေအထုပ်ပိုးတွေနဲ့လူတွေကိုတွေ့ခဲ့တဲ့နောက်စစ်ဆေးဖို့ရက်တန့်ခံရမှာတနက်နဲ့စတင်ပြစ်ခတ်ခဲ့တာလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေအပြီးမှာတော့မိုးရင်မှန်ခိုးသမားတွေကတအူးတေဆုံးပြီးတော့သူတို့နဲ့အတူဆွန့်ပစ်ထားတဲ့ကြောပိုးအိတ်16လုံးကိုရခဲ့ပါတယ်။အတဲတဲကစိတ်ကြွဆေးပြား5.8တန်းဘင်းဖြူ66ကီလိုနဲ့တနက်နှစ်လက်ကိုတင်စီရမိတယ်လို့ထိုင်းစစ်တပ်ကပြောပါတယ်။အခုဖမ်းမိတဲ့63လုံးစိတ်ကျဆေးပြားတွေဟာမူဆယ်တောင်ပေါ်တိုင်းဒါတွေနေမီကထွက်တာဖြစ်ပြီးတော့အသေးစိတ်စစ်ဆေးဖို့ထိုင်းရက်တက်ဖွဲ့ကိုလွှဲပြောင်းဖို့စစ်တပ်ကိုညွှန်ကြားခဲ့တယ်လို့လည်းထိုင်းစစ်တပ်ဗိုလ်ချုပ်ကပြောပါတယ်။ထိုင်းမူရင်တိုင်းရေးဘူရိုက February 2ရက်နေ့မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့စိတ်ကျဆေးပြား39တန်းနဲ့ ICE မူရင်ဆေးတန်းမူရင်ဆေးဝါနဲ့ပတ်သက်ဆက်နွယ်သူ 2000ကျော်ဖမ်းဆီရမိထားတယ်လို့မွင့်စေဝါနဲ့ပတ်သက်သူတွေစီကဘန်ဝင်တန်း3000ကျော်တဲ့တင်းစီရမိတယ်လို့ထုတ်ပြန်ကြေညာခဲ့တာပ
ါတရင်တွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြခဲ့တာပါ VOA ရဲ့စနေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့တရင်ဖေးဖို့ချက်တွေကိုဥစွာတင်ပြပါမယ်စစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်ကြာသည့်အတိုင်းမြန်မာနိုင်ငံ၏အကြမ်းတဲတွေဖြစ်ရှင်းနိုင်ခြင်းမရှိသေးတဲ့ကြောင်း NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကတုံ့တက်ပြီးနိုင်ငံရေးအနည်းအဆွေးနွေးဖြစ်ရှင်းရေးကိုဆက်လက်ကြိုးပမ်းသွားဖို့ဒီကနေ့ပြီးခဲ့တဲ့နေ့ကအစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်။နှစ်ရက်ကြာအစည်းအဝေးမှာမူလရည်မှန်းချက်အတိုင်းသက်ဆိုင်သူအားလုံးပါဝင်ရေးကိုဆက်လက်ကြိုးပမ်းသွားဖို့နဲ့လာမယ့်မတ်လအတွင်းမှာအပြည့်ရဆယ်ပွဲပါတဲ့ထိပ်သီးဆွေးနွေးပွဲဒါမှမဟုတ်ညီလာခံတစ်ခုကိုကျင်းပဖို့ဆုံးဖြတ်ခဲ့တယ်လို့တိရပါတယ်ဒီသတင်းကိုတော့ကိုခင်မောင်စိုးမင်းကဆက်ပြီးပြောပြပေးပါမယ
်လက်ရှိစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST အစည်းအဝေးကိုဗီဒီယိုကွန်ဖရင့်စီနဲ့နှစ်ရက်ကြာကျင်းပခဲ့တာပါဒီအစည်းအဝေးမှာလက်ရှိပြည်တွင်းနိုင်ငံရေးအကျပ်အတဲတွေဟာဆက်လက်မြင့်တက်နေဆဲရှိပြီးဒါကိုအပြေရှားရေးအတွက်ဆက်လက်ကြိုးပမ်းဖို့ဆွေးနွေးကြကြအကြောင်း PPST ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးစောကျော်ညွန့်က VOA ကိုပြောပါတယ
်ကျွန်တော်တို့နေနေတက်ကာလချက်ကြောခဲ့ပြီးခဲ့ခဲ့ကြတဲ့နေရာတော့တတိပီရောပါသွားတဲ့အရေးအယံကိုမတွေ့ရသေးပေနဲ့ဆက်လက်ရှိနေမယ်ဆိုတာကိုကျွန်တော်တို့အားလုံးကသုံးသပ်ကြတယ်သို့တော်လည်းပဲကျွန်တော်တို့ PPST အနေနဲ့ကတော့ဒါနိုင်ငံရေးပြဿနာဖြစ်တယ်ဒီဥစ္စာတွေကိုစီရင်နေလန်းနဲ့ဖြည့်ရှင်းတာထဲပေါ့လေဟိုနိုင်ငံရေးတွေးဆဆွေးနွေးခြင်းနည်းနဲ့ဖြည့်ရှင်းနိုင်တဲ့ဆန်ကြောင်းပြန်တက်မှတ်နိုင်အောင်တော့ဆက်လက်ပြီးတော့ကြိုးပမ်းလှုပ်ဆောင်ဖို့လိုအပ်မယ်ဆိုတာကိုတော့ကျွန်တော်တို့ဒီစီဝေးမှာလည်းပဲသုံးသပ်ဆွေးနွေးမှုရှိခဲ့ပါတယ်
ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST အဖွဲ့မှမူလက NCA အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဖွဲ့ပါဝင်တာဖြစ်ပါတယ်။နောက်ပိုင်းမှာကရင်အမျိုးသားအစည်းအရုံး KNU ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ချင်းအမျိုးသားတပ်ဦး CNF တို့က PPST မှာအဖွဲ့ဝင်အဖြစ်မပါဝင်တော့ဘဲပူးပေါင်းအဖွဲ့အဖြစ်သာရပ်တည်လာခဲ့ကြပါတယ်။ဒါကြောင့်မူလ10ဘွဲ့ပါတဲ့ထိပ်သီးအစည်းအဝေးဒါမှမဟုတ်ညီလာခံတရက်ပြန်လည်ကျင်းပဖို့လဲဆုံးဖြတ်ခဲ့ကြကြောင်းဗိုလ်မှူးကြီးစောကျော်ညွန့်ကဆက်ပြောပါတယ
် PPST အဖွဲ့ဝင်ပေါ့လေဒါ NC လက်မှတ်ရေးထူထားတဲ့တိုင်းနာလက်နက်ကန်10ဘွဲ့ညနာဆုံးကြီးစီဝေးလို့ခေါ်မလားဒါဆမ်းမီလို့ခေါ်မလားကျွန်တော်တို့အဲ့ဒါလည်းခုမနေ့တည်းဆုံးဖြတ်ထားတယ်လေအဲတိုးတော်လည်းပဲမနေ့ကကျွန်တော်တို့မလုံနိုင်ခဲ့ဘူးဒါပေမဲ့ဒီနေ့တည်းမှာတော့မဆလအတွင်းမှာလုံနိုင်အောင်သူဘုဒ္ဓကျွန်တော်တို့အဲ့လိုပြန်လဲဆုပ်ပြတာလို့ပါလို့ရှိတယ်ပြန
် PPST အဖွဲ့ဟာ MCA အနှစ်သာရတွေဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့သက်ဆိုင်သူအလုံးပါဝင်ပြီးအဓိပ္ပာယ်ရှိတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့နဲ့အယတများအပေါ်အကာအကွယ်ပေးရေးဆိုတဲ့မူကိုကင်ဆွဲထားကြောင်းလဲထုတ်ပြန်ထားပါတယ်ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာတော့လက်ရှိ PPST အဖွဲ့ဝင်ဖြစ်တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကျောင်းသားတပ်မတော် ABSDF ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNU PC လာဟုဒီမိုကရက်တစ်အစည်းအရုံး LDU မွန်ပြည်သက်ပါတီ NMSP ပအိုမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO စတဲ့ခုနှစ်ဖွဲ့နဲ့ပူးပေါင်းအဖွဲ့ဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့တက်ရောက်ခဲ့ပါတယ်ကရင်အမျိုးသားအစည်းအရုံး KNU နဲ့ချင်းအမျိုးသားတပ်ဦး CNF တို့ကတော့စစ်ကောင်စီကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုပါဝင်တက်ရောက်တာမရှိသလိုစစ်ကောင်စီနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ခင်ဗျာ
။ဒါကတော့ NCA အပြည့်ရအဖွဲ့တွေရဲ့အစည်းအဝေးအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုခင်မောင်စုံမင်းပြောပြသွားတာပါ။ဆက်လက်ပြီးတော့အိန္ဒိယမြန်မာနယ်စပ်ဘက်ကသတင်းပုဒ်ကိုတင်ပြပါအောင်မယ်။စကိုင်းတိုင်းတမူးခရိုင်ဘက်ကနေအိန္ဒိယမနီပူပြည်နယ်တွေကိုထွက်ပြေးသွားတဲ့မြန်မာနိုင်ငံသားတွေဇက်တိုက်ဆိုသလိုဖမ်းဆီးခံရပါတယ်။ဒီရဲ့ပိုင်းထဲမှာတင်ဖမ်းဆီးခံရသူအရေတွေ့ဟာတရားကြောရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုရဲမောင်ကဆက်ပြီးပြောပြပါမယ်
။အိန္ဒိယမဏိပူနယ်ဇက်မွေးမျိုးနယ်တွေကကြွေရအချို့မှာခိုလုံနေတဲ့မြန်မာစစ်ဆောင်တွေဒီရဲ့ပိုင်းထဲမှာမကြာခဏဆိုသလိုဖမ်းဆီးခံနေရတာကြောင့်မြန်မာနိုင်ငံတွေကလာတဲ့စစ်ဘေးရှောင်တွေအတွက်စိုးရိမ်စရာဖြစ်လာပါတယ်။နိုင်ငံသားများဥပဒေနဲ့ဖမ်းဆီးတရားစွဲခံရသူ160ထဲမှာအမျိုးသမီးအယောက်90နဲ့ကလေး28ယောက်လည်းအပါအဝင်ဖြစ်ပါတယ်။အခုဆိုရင်သူတို့ကိုမဏိပူပြည်နယ်အင်ဖာမြို့ကအကျဉ်းထောင်မှာထိန်းသိမ်းထားကြောင်းအိန္ဒိယ for မြန်မာဘက်က VOA ကိုစာနဲ့ဖြေကြားခဲ့ပါတယ်။ အခုလောအိန္ဒိယဘက်ကဖမ်းဆီးမှုတွေလှုပ်လာတာဟာစိုးရင်စရာဖြစ်တယ်လို့မဏိပူပြည်နယ်မွေးမြို့မှာဆစ်ဆောင်နေသူတို့က VOA ကိုပြောပါတယ
်အစိုးရရာရှိနေလို့ပြောလို့ရတယ်ဘာလို့လဲဒါရဲ့လမ်းကတိုင်ပေါ်ရှိနေမှုဒါကဟိုဘယ်လိုပြောမလဲအင်းလို့ဆက်ပါရှင်ပေါ်ကဒီလူတွေပဲလေနော်ပြီးတော့ဒီမဏိပူနဲ့ဟိုဘာမိုးရိုင်းနဲ့ဂျမူးဆိုတာကအရင်ကဟိုဘက်ပဲကူးနေကြတာလေအခုလိုဖန်တဲ့စီးတယ်ဆိုတော့မဖြစ်လည်းတော့ဟိုတချို့တွေဆိုရင်ပေါ့ဗျာဟိုတော်တယ်တော်ရရတာလေနော်
အိန္ဒိယနိုင်ငံမဏိပူပြည်နယ်မှာခိုးလုံနေတဲ့မြန်မာဆစ်ဆောင်ကမီဇိုရန်ပြည်နယ်လောက်မများပေမဲ့တထောင်ကျော်လောက်ရှိနိုင်မယ်လို့အချို့ကခန့်မှန်းပါတယ်။မဏိပူအစိုးရဟာနှစ်နိုင်ငံနယ်စပ်မှာလွတ်လပ်စွာသွားလာခွင့်ကိုလည်းစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာတားမြစ်ထားပါတယ်။မကြသေးခင်ကလည်းမြန်မာနဲ့နယ်စပ်တခြားမှာရဲကင်းဂိတ်အများအပြားကိုမဏိပူအစိုးရကထပ်ပြီးတိုးချဲ့နေတာပါ။မြန်မာနိုင်ငံရဲ့စစ်ဘေးရှောင်အခြေအနေဟာနိုင်ငံတကာကဝမ်းဝမ်းဖြည့်ရှင်ရမယ့်အနေအထားဖြစ်ကြောင်းနိုင်ငံတကာဆက်ဆံရေးပညာရှင်တူဖြစ်တဲ့မင်းရတုထက်က VOA ကိုပြောပါတယ
်ဒီလိုနဲ့မှလည်းအားလုံးဒီဆက်ဆံရေးဖြစ်တဲ့နေရာမှာအဓိကအဖြစ်ဒီအိန္ဒိယနဲ့ China နဲ့အဲ China နဲ့ပေါ့နော်တော့အဓိကအဖြစ်ကိုပါနေနိုင်ငံတွေဖြစ်တဲ့ဆက်ဆံကြောင့်လည်းအိန္ဒိယရဲ့ဒီနည်းမျိုးတွေထဲကိုဆက်ဆံရေးဝင်တဲ့ကိစ္စအဓိကမှရှိတဲ့အားလုံးကိုလည်းဆက်ဆံရေးဝင်တဲ့ကိစ္စတွေပေါ့နော်အဲ့ဒါကနေဒါတွေကိုလည်းဖြည့်ရှင်ဖို့အများကြီးကြိုးစားပြရတယ်ဒီရာကိုဘယ်လိုအင်းရောင်းလို့ရဆိုပြီးတော့ကျွန်တော်တို့ဘက်ကလည်းတောင်းပြီးတယ်ဆိုတော့ဒီနိုင်ငံကြီးဆက်ပါလေလက်ရှိနေတာကကျွန်တော်တို့ကုလသမဂ္ဂဆက်နေတယ်ပြန်လည်နေတာတိုင်းဖြစ်တယ်ပေါ့နော်
မြန်မာဘက်ကထွက်ပြေးလာခဲ့တဲ့ဆစ်ဆောင်တွေကိုအကူအညီမပေးဖို့နယ်စပ်မှာဆစ်ဆောင်စခန်းတွေမဆောက်ဖို့မဏိပူအစိုးရက2023ခုနှစ်မတ်လထဲမှာအသိပေးစာထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းဝေဖန်မှုတွေကြောင့်ဒီကြေညာချက်ကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်ခင်ဗျာ
ဒါကတော့အိန္ဒိယဘက်ကိုထွက်ပြေးသွားတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးနေတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရဲမုံကပြောပြသွားတာပါဆက်လက်ပြီးတော့ကျွန်တော်တို့အာနာသိန်းနှစ်နှစ်ပြည့်အထူးအစီအစဉ်နေတဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုံးလင်းပါရမယ်ကူပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံမှာ2022ခုနှစ်စတက်ကအာဏာသိမ်းပြီးနောက်ပိုင်းတမ္မကြီးအဆင့်အပါအဝင်တန်အရာရှိတချို့နဲ့နိုင်ငံသားရေးဝန်ထမ်းယာကနန်းအကြမ်းမဖက်အာဏာဖီဆန်နဲ့ CDM လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်။အဲ့ဒီလိုလှုပ်ခဲ့တာကနိုင်ငံတကာတန်တမာဆက်ဆံရေးမှာစစ်ကောင်စီကိုထိုးနှက်မှုတရဖြစ်စေခဲ့တယ်လို့ CDM လှုပ်ထားတဲ့တန်အရာရှိတွေကအာဏာသိမ်းနှစ်နှစ်ပြည့်ကာလမှာပြောကြားလိုက်ပါတယ်။ပြည်သူတွေပေါ်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုနိုင်ငံတကာအတိုင်းအဝိုင်းကသိအောင်လှုံ့ဆော်နေကြတယ်လို့လည်းပြောဆိုပါရယ် CDM တန်အရာရှိ CDM တန်အရာရှိတချို့နဲ့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကအာဏာသိမ်းနှစ်နှစ်ပြည့်အထူးအစီအစဉ်ဖြစ်တင်ပြထားပါရယ
်မြန်မာနိုင်ငံမှာရွေးကောက်ခံအရသာအစိုးရကိုဖြုတ်ချပြီး2021ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းချိန်မှာနိုင်ငံသားရေးဝန်ကြီးဌာနကအရာရှိတချို့နဲ့အတူနိုင်ငံတကာမြန်မာတန်ရုံးတွေမှာတာဝန်ထမ်းဆောင်နေကြတဲ့တန်အရာရှိတချို့ဝန်ထမ်းတချို့ဟာလည်းအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေပါဝင်ခဲ့ကြပါတယ်။အဲ့ဒီထဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမကြီးဦးကျော်မိုးထွန်းကလည်းစစ်အာဏာသိမ်းတာကိုလက်မခံနိုင်တဲ့အတွက်သူ CDM လှုပ်ကြောင်း2021ဖေဖော်ဝါရီ26ရက်နေ့ကုလသမဂ္ဂအထူးဌာနကြီးလာခံမေကွန်းမှာထည့်သွင်းပြောဆိုခဲ့တာပါ။ဒီလို့ဆောင်ချက်ကစစ်အုပ်စုကိုအငိုင်းမိသွားစေခဲ့တယ်လို့သုံးသပ်ကြပါတယ်ပြည်သူတွေရဲ့လိုလားတောင်းဆိုချက်တွေကိုသူ့အနေနဲ့ထပ်တူနားလည်လက်ခံတာကြောင့်လဲ CDM လှုပ်ရှားမှုတွေပါဝင်လာရတာလို့တာမတ်ကြီးဦးကျော်မိုးထွန်းက VOA ကိုရှင်းပြပါတယ
်ဒီ CDM ကိုလှုပ်ဆောင်နေဆိုတဲ့ဥစ္စာကိုကျွန်တော်လုံးဝနောင်တမရပါဘူးကျွန်တော်ဂုံလဲယူပါတယ်ဘာလို့လဲဆိုတော့ပြည်သူတွေနဲ့အတူရက်တီရအဲ့အတွက်ကြောင့်ပြည်သူတွေကပြည်သူတယောက်ဖြစ်တယ်ပြည်သူဝန်ထမ်းတယောက်ဖြစ်တဲ့အတွက်ကြောင့်ဒါကိုဂုဏ်ယူပါတယ်ပြည်သူဝန်ထမ်းနေအနေနဲ့ပြည်သူတွေနဲ့အတူတရားတဲ့ရည်တည်ဖို့လိုတယ်ပြည်သူတွေဘာဖြစ်ချင်လဲပြည်သူတွေဘာဆန္ဒရှိလဲဆိုတဲ့ဥစ္စာတိတိကြီးနဲ့မတိကြအောင်ဆောင်နေတာမကြားကြအောင်ဆောင်နေတဲ့ဥစ္စာတွေကိုတော့ကျွန်တော်ပြုမင်လင်းပြောပြင်းပြင်းထန်ထန်ကန့်ကွက်တယ
်နယူးယောက်ကုလသမဂ္ဂကဦးကျော်မိုးထွန်းနဲ့မကဘဲအမေရိကန်မှာရှိတဲ့ဝါရှင်တန် DC မြန်မာတန်ရုံးအဲလီကောင်စစ်ဝင်ယုံဂျာမနီလန်ဒန်တိုကျိုကမ်ဘောဒီးယားအစရှိတဲ့ဒေသမြန်မာတန်ယုံတွေကတန်ယာရှိတွေနဲ့ဝန်ထမ်းတချို့လဲ CDM လှုပ်ခဲ့ကြတာပါဒီလိုနိုင်ငံတကာရောက်မြန်မာတန်တမန်တွေရဲ့ CDM လှုပ်ရှားမှုကနေအထူးသဖြင့်တော့ကုလသမဂ္ဂလိုနိုင်ငံတကာတန်ငင်းတမန်ကင်းစာမျက်နှာမှာစစ်ကောင်စီကိုယ်စားလှယ်နေရာမရနိုင်တာကထိရောက်မှုတစ်ခုဖြစ်တယ်လို့ဦးကျော်မိုးထွန်းကရှင်းပြပါတယ
်ဒီ2021စစ်တပ်အာဏာသိမ်းပြီးတဲ့အချိန်မှာအထူးဖြစ်ပေါ့နော်ဒီနိုင်ငံတကာဆက်ဆံရေးပိုင်းကိုကြည့်လိုက်တယ်ဆိုရင်သူတို့လှုပ်ချင်တိုင်းလှုပ်လို့မရဘူးဆိုတဲ့ဥစ္စာတော့အရန်ပေါ်လွင်ပါတယ်ဥပမာဒီကုလသမဂ္ဂမျက်နှာစာမှာ ဒီလုံးဝကိုစစ်တပ်အနေနဲ့ဒီမတရားစစ်တပ်အနေနဲ့ဘလို့မှကိုစားပြုတ်ဝင်မရဘူးဆိုတဲ့ဥစ္စာတော့အခုအထိပေါ့နော်ဟိုအရန်ကိုပေါ်လွင်နေတယ်ဆိုတဲ့ဥစ္စာကျွန်တော်တို့ပြောစရာမလိုအော်ဟိုတင်းတင်းရှားရှားဖြစ်နေတယ်ပေါ့နော်အခုဆိုရင်စစ်ကောင်စီဆိုရင်ကြည့်လိုက်ရင်တို့အခြား platform တွေမှာတို့အနေနဲ့disinformation miss of information ပေါ့နော်တို့propaganda တွေတို့လုပ်နေတဲ့ဥစ္စာတွေရှိတယ်ဒါပေမဲ့ဒီနိုင်ငံတကာဆက်ဆံရေးမှာပေါ့နော်အထူးသဖြင့်ဒီနယူးယောက်ကုလသမဂ္ဂဒီမျက်နှာစာမှာတော့ဘာပဲပြောပြောကျွန်တော်တို့အနေနဲ့ဒီပြည်တွင်းမှာဖြစ်ပျက်နေတဲ့ဥစ္စာနောက်ပြီးတော့ပြည်သူတွေရင်ဆိုင်နေရတဲ့ဥစ္စာအားလုံးပေါ့နော်နေစဉ်တူတူကဖြစ်နေတဲ့အချက်အလက်တွေကိုကျွန်တော်တို့တောက်လျှောက်ကိုနိုင်ငံတကာအတိုင်းအဝိုင်းကိုအသိပေးနိုင်တဲ့အတွက်ကြောင့်ပေါ့နော်ဘလို့ပဲဖြစ်ဖြစ်စစ်ကောင်စီကလှုပ်ချင်တဲ့ဒီလိုမျိုး propaganda တွေကိုအတိုင်းအတာတစ်ခုထိတော့သားစီးနိုင်တယ်ပေါ့နော်ဒါကြောင့်သူတို့နိုင်ငံတကာကိုလိန်လေလဲပြားမှုလုပ်လို့မရဘူးဆိုတဲ့ဥစ္စာတော့ဒီအချက်တစ်ခုတည်းအရောပဲတော်တော်ตาသွားတယ်လို့တော့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ
နိုင်ငံသားရေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်နေတဲ့အရာရှိနဲ့ဝန်ထမ်းတထောင်ကျော်ရှိတဲ့နဲ့မြန်မာပြည်တွင်းနဲ့နိုင်ငံတကာမှာအခုအချိန်ထိ CDM လှုပ်ထားသူတန်တမာ100ကျော်ရှိတာကြောင့်ဆယ်ရာခိုင်နှုန်းလောက် CDM ဝင်သားကြတာပါအဲ့ဒီထဲမှာနိုင်ငံတကာကမြန်မာတန်ယုံအရာရှိနဲ့တန်ဝန်တန်းစုစုပေါင်း22ဦး CDM လှုပ်ထားကြပါတယ်ဝါရှင်တန် DC မြန်မာတန်ယုံမှာတတိယအတွင်းဝန်အဖြစ်တာဝန်ယူခဲ့ပြီးအစောပိုင်းမှာရုံးတက်ရင် CDM လှုပ်ခဲ့သူဦးကျော်စွာထွန်းကလည်းတန်တမာနေရဲ့ CDM လှုပ်ရှားမှုကຫນွေဦးဒေါ်လာရေးအတွက်အထောက်အပံ့ဖြစ်စေခဲ့တယ်လို့ဆိုပါတယ
်ကျွန်တော်တို့88မှာတုန်းကတန်တမာမပါတဲ့အတွက်ကြောင့်သူတို့ရဲ့လှုပ်ဆောင်မှုကအများကြီးထိရောက်ကျေပြန့်သွားတယ်ကျွန်တော်တို့အခုလက်ရှိမှာတန်တမာနေပါလာတဲ့အတွက်ကြောင့်လက်ဦးမှုယူနိုင်မှုနေရာယူထားမှုနောက်တရင်ဖြတ်ကျက်နိုင်မှုတရင်ဖြတ်ကျက်နိုင်မှုဆိုတာလက်တွေ့ဖြစ်ပျက်နေတဲ့အနေထားတွေရဲ့တရင်ဖြတ်ကျက်နိုင်မှုတွေကကျွန်တော်တို့အများကြီးတာတော်ပါတယ်ကျွန်တော်ဖြေတဲ့မှာစစ်ကောင်စီရဲ့မတရားမှုတွေကိုပွလင်းမြင်တာဆိုတော့ကျွန်တော်ဖော်ထုတ်နိုင်တယ်အဲ့ဟောင်းနိုင်တဲ့အရာကဒီလက်ရှိချိန်ကြည့်စစ်ကောင်စီကသူတို့လိုချင်လို့လုပ်ချင်လို့ပုံပေါ်လို့မရဘူးဆိုတဲ့ဟာကိုဖြစ်ပေါ်လာတာပေါ့အဲ့တော့ကျွန်တော်တို့တာမန်နေပါလာတယ်ဆိုတဲ့ဟာကဒီနေ့ကျွန်တော်တို့27နယူးတော်လန်ရေးရဲ့အောင်မြင်မှုအแทမှာတစ်ခုပါဝင်လို့ပြောလို့ရပါတယ
်ဦးကျော်မိုးထွန်းကတော့ရာဇသက်ကြီးပုံမှန် 122 မြင်းဆောင်နှစ်အရနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကန်သူအဖြစ် 2021 မတ်လ21ရက်နေ့မှာစစ်ကောင်စီကကြေညာဖမ်းဝရမ်းထုတ်ထားသလိုဦးကျော်မိုးထွန်းနေရာမှာဝါရှင်တန် DC မြန်မာစစ်တပ်မှဘုံမိုးကြီးအောင်သူရင်ကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်အစားထိုးခန့်အပ်ဖို့အကြိမ်ကြိမ်စ조사ခဲ့ပေမဲ့အခုထိမအောင်မြင်နိုင်ပဲလက်လျှော့ထားပုံရတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။အရင်အစ်စ်အစိုးရလက်ထက်တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှစစ်အုပ်စုကိုအကာအကွယ်ပေးလို့ရှိတဲ့တရုတ်နဲ့ရုရှားတို့လိုနိုင်ငံကြီးတွေကတော့မြန်မာအရေးနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့2022ခုနှစ်ဒီဇင်ဘာဆုံးဖြတ်ချက်မှာဗီဒီယိုအာနာမသုံးတော့ပဲလက်ဆောင်သွားတာကိုကြည့်ရင်စစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာကလက်မခံနိုင်ဘူးဆိုတာပေါ်လွင်နေတယ်လို့တာမန်ကြီးဦးကျော်မိုးထွန်းကသုံးသပ်ပါတယ
်။သူတို့ရဲ့ကိုသားတော့ကျွန်တော်ပြောလို့မရဘူးပေါ့နော်။ဒါပဲကျွန်တော်အမြင်နဲ့အမြင်ကိုတော့ပြောလို့ရမှာပေါ့နော်။ဘလို့ပဲဖြစ်ဖြစ်ဟိုပြန်ကြည့်လိုက်ရင်2009ခုနှစ်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်အစိုးမူကြမ်းတစ်ခုတင်ခဲ့ဘူးတယ်။ဒါပေမဲ့ဒီတရုတ်နဲ့ရုရှားနေပြီးတော့ double veto အသုံးပြီးတော့ပေါ့နော်ပယ်ချခဲ့တဲ့ဥစ္စာတခုရှိခဲ့တယ်ပေါ့နော်ဒါပေမဲ့အခု2022မှာတော့သူတို့တွေဒီလိုမျိုး veto သုံးခွင့်ရှိတော့လည်းပဲမသုံးခဲ့ဘူးပေါ့နော်ဘာအဲ့ဒါကတော့ထင်ရှားပါတယ်ပေါ့နော်ဒီမြေပြင်မှာဒီလောက်တက်ဖြတ်နေတဲ့ဥစ္စာတွေမြေပြင်မှာဒီလောက်ဟိုပေါ့နော်လူတွေအပေါ်မတရားကျင့်နေတဲ့ဥစ္စာတွေကိုသူတို့တိတယ်ဆိုတဲ့ဥစ္စာဒါဒီလုတ်ဆောင်ချက်ကပြနေပါတယ်နောက်တစ်ခုကလည်းပေါ့နော်ကျွန်တော်တို့အာဆီယံနိုင်ငံတွေအတွင်းမှာလည်းဒီမြေပြင်မှာဖြစ်နေတဲ့ပြည်သူတွေခံစားနေရတဲ့ဥစ္စာကိုကောင်းကောင်းနားလည်သဘောပေါက်တဲ့နိုင်ငံတွေကလည်းတောက်လျှောက်ပေါ့နော်ဒါတွေကမဖြစ်သင့်ဘူးဆိုတဲ့ဥစ္စာတွေကိုပြောနေတဲ့ဥစ္စာတွေတောက်လျှောက်ရှိတာလည်းပေါ့နော်ဒီကျွန်တော်တို့ပြည်သူတွေရဲ့အတန်ကိုကြားတယ်လို့အဲ့လိုမျိုးအိမ်ဒေသတွင်းနိုင်ငံတွေရဲ့အတန်ကိုလည်းကြားတယ်ဆိုတဲ့ဥစ္စာတော့ဒီမှာပေါ်လွင်နေတယ်ဆိုတဲ့ဥစ္စာတော့ဖြစ်ပါတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဘလို့ပဲဖြစ်ဖြစ်နိုင်ငံနေအနေနဲ့ပြည်သူတွေခံစားနေရတဲ့ဥစ္စာတော့ပေါ့နော်ကိုချင်းစာပြီးတော့ဒီတိုင်းလက်ပိုက်တော့မကြည့်နေကြဘူးလို့တော့ဒီဥပမာကတော့ပြတော့ပြနေပါတယ်ပေါ့နော
်စစ်တပ်အာဏာသိမ်းပြီးသိမ်းမကြခင်မှာပဲမြန်မာစစ်ကောင်းဆောင်နဲ့အပေါင်းပါတွေကိုပြစ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်နဲ့ဥရောပသမဂ္ဂတို့ကချမှတ်ခဲ့ပြီးအဲ့ဒီနောက်ပိုင်းရန်ကုန်အမေရိကန်တန်ရုံးမှာအမေရိကန်တန်အမတ်ကြီးကိုဆက်ပြီးစေမလွတ်တော့ပဲတဏမန်အဆင့်ကိုရှော့ချထားပါတယ်။ဒ တစ်ဖက်မှာဝါရှင်တန် DC ကအမေရိကန်ဆိုင်ရာမြန်မာတန်ယုံမှလည်းအရင်တန်မာကြီးဦးအောင်လင်းတောင်းဝန်ပြီးဆုံးသွားပြီးနောက်မြန်မာတန်မာကြီးအစ်စ်ကိုဆေးလို့ခြင်းမရှိပဲအဲ့ဒီထက်တဆင့်နှိမ့်တဲ့ယာဒုနေရအတွက်ဦးသက်ဝင်းဆိုသူကိုမြန်မာတန်အမတ်ဖြစ်နေပြည်တော်ကဆေးလွတ်ခဲ့ပါတယ်အရင်ကဆိုရင်ဝါရှင်တန် DC မြန်မာတန်ယုံဟာနိုင်ငံအတွက်တန်တမာရေးကြိုးပမ်းဖို့တက်ဝင်လှုပ်ရှားခဲ့ပေမဲ့အခုတော့ဆက်သွယ်ရေးယုံအစင်းလောက်သာရှိတော့တယ်လို့တန်ယုံမှာတတိယအတွင်းဝန်အဖြစ်တောင်းဝန်ထမ်းခဲ့တဲ့ဦးကျော်စွာထွန်းကပြောပါတယ်
ကျွန်တော်ဒီမှာတန်ယုံအပါဝင်ပါအဒီဝါရှင်တန်မှာရှိတဲ့တန်ယုံနေဆိုတာကအာကဘာမအောင်တက်မှာကြီးတဲ့အမေရိကန်တန်ယုံမှာကျွန်တော်တို့တိုက်ရိုက်ထိတွေ့ရတာအာနိုင်ငံအကျိုးအတွက်ထိတွေ့ပြီးစကားပြောရတဲ့နေရာပေါ့ရောဟိုပြောမယ်ဆို active ဖြစ်ခဲ့တာပေါ့လက်ရှိအနေထားမှာဘာဖြစ်သွားလဲဆိုဒီတန်ယုံကြီးကကျွန်တော်အဆောက်အအုံပဲရှိတယ် correspondent ယုံတစ်ခုအနေနဲ့ပဲရှိတော့တယ်တန်နာမှာဆက်ဆံရေးဆိုတဲ့အရာမှာဘာမှမရှိတော့လက်ရှိအနေထားရဒီ American ဟို night ကိုကတယ်မှာအဆက်အသွယ်မှာတန်ယုံနဲ့ကိုအဖေဗရစ်စင်ပါတကူမှမရှိဘူးအဲ့တော့အမေရိကန်လိုနိုင်ငံကတော့မရှိတဲ့ဝါရှင်တန်မှာအခြေတည်ထားတဲ့ခြားသောတန်ယုံနေရာလဲဒါပေမဲ့ activities မှာဖိတ်ကြားခြင်းပါတကူမှမရှိဘူ
းဦးကျော်သာထွန်းရဲ့အခုလိုဝေဖန်ပြောဆိုမှုနဲ့ပတ်သက်ပြီးလက်ရှိအခြေအနေတွေပိုသိနိုင်ဖို့ဝါရှင်တန် DC မြန်မာတန်ယုံတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကတော့သူအခုရရှိလာတဲ့အခွင့်အလမ်းတွေကနေမြန်မာပြည်သူတွေရဲ့လိုလားတောင်းတချက်တွေကိုနိုင်ငံတကာကဝိုင်းဝန်းအကောင့်တွေပေါ်ဆောင်ရွက်ပေးလာမယ့်အထိဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ကတိပြုလိုက်ပါတယ်
။အခုအလုံးသိတဲ့အတိုင်းပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့2021ကျွန်တော် April May တည်းကစပြီးတော့ကြည့်လိုက်ရင်ပြည်သူတွေလမ်းတွေပေါ်မှာဒီ plug ချက်တွေခိုင်ပြီးတော့ပေါ့နော်ဟို responsibility to protect R2P ကိုတောင်းဆိုနေတဲ့ဥစ္စာတွေရှိတယ်ပေါ့နော်နောက်ပြီးတော့ဟိုဒီစစ်တပ်ကမတရားပေါ့နော် fighter jet တွေတုံးပြီးတော့မတရားဘုံကျဲနေရတယ် helicopter တွေတုံးပြီးတော့ပေါ့နော်ဒီစစ်တပ်တွေနဲ့ဒီလူတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ဥစ္စာတွေအဲ့ဒီဥစ္စာတွေရှိခဲ့တယ်ဒါကြောင့်เนาะကျွန်တော်ဒီဘက်မျက်နှာစာမှာမိန်ကွန်းတွေထဲမှာတောက်လျှောက်ကျွန်တော် R2P ရဲ့ principles ကို apply လုပ်ဖို့အဲနောက်ပြီးတော့ဒီလေကြောင်းသွားတဲ့ဥစ္စာတွေကိုဟိုဟန်တာပေးနိုင်မှုအတွက် no flying zone တို့နောက်ပြီးတော့jetuary ride တင်တဲ့ဥစ္စာတွေကိုတာစီပိတ်ပင်ပေးဖို့ကျွန်တော်တောက်လျှောက်တောင်းဆိုခဲ့တဲ့ဥစ္စာရှိတယ်ပေါ့နော်။ဒါတွေကကိုရေမှန်းချက်မဖြစ်ရင်ကိုမျော်လင့်ထားတဲ့ဥစ္စာမဖြစ်ရင်တူတူကိုကိုပေါ့နော်။disappointed ဖြစ်ကြတယ်ဆိုတဲ့ဥစ္စာကတူတူကိုကိုသိတဲ့အတိုင်းကျွန်တော်လည်းပြည်သူတွေကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်တော့ disappointed ဖြစ်ပါတယ်ပြည်သူတွေနဲ့အတူတူ။ဘလို့ပဲဖြစ်ဖြစ်အားလုံးသိတဲ့အတိုင်းပြီးခဲ့တဲ့ဒီဇင်ဘာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်အဆိုတခုချမှတ်နိုင်ခဲ့တယ်ဆုံးဖြတ်ချက်အဆိုမှာတော့ဗောနော်ကျွန်တော်တို့လိုလားတဲ့အချက်လက်တွေတော့အပြည့်အဝပါလာတော့မရှိဘူးဒါပေမဲ့လည်းလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အဆိုဖြစ်တယ် legally binding ဖြစ်တယ်ကျွန်တော်တို့မြန်မာနိုင်ငံတမိုင်းမှာတစ်ခါမှမရှိခဲ့တဲ့ဆုံးဖြတ်ချက်တခုတော့အဲကျွန်တော်တို့ချနိုင်ခဲ့တဲ့ဥစ္စာရှိတယ်ဗောနော်တစ်ဖက်ကလည်း multilateral ဖြစ်တဲ့အတွက်ကြောင့်တနိုင်ငံတည်းကလှုပ်ချင်တဲ့ဥစ္စာတွေဟိုတပြိုင်နက်တည်းမှာတနေရာတည်းမှာတစ်ချိန်တည်းမှာလှုပ်ဖို့ဆိုတဲ့ဥစ္စာ multilateralism ရဲ့ဟိုသဘောတဘာဝအရာခက်ခဲတယ်ဆိုတဲ့ဥစ္စာအားလုံးပဲသိပါရယ်ပေါ့နော်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီလိုမျိုးဥစ္စာတွေမှာတစ်ချိန်ယူဆောင်ရရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ဒီလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်ကျွန်တော်တို့အခြေပြုပြီးတော့ပေါ့နော်ဒီကျွန်တော်တို့ရဲ့ဒီ crime second humanity တို့ war crime ဆိုကျူးလွန်နေတဲ့ဒီစစ်တပ်ခေါင်းဆောင်ပိုင်းကလူတွေကိုတစ်ချိန်ရောက်ရင်တော့အနည်းနဲ့အမြန်ဆိုသလိုအေးအေးယူသွားနိုင်လိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်ယုံလဲယုံကြည်ပါတယ်ပေါ့နော
်နိုင်ငံတိုင်းဝန်ကြီးဌာနမှာနှစ်အတော်ကြာတာဝန်ထမ်းလာခဲ့တဲ့ဦးကျော်မိုးထွန်းကိုနယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်2020ခုနှစ်အောက်တိုဘာလတည်း NLD အစိုးရကတာဝန်ပေးခဲ့တာပါတမ္မာကြီးဦးကျော်မိုးထွန်းနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ကို2023ခုနှစ်အတွက်ညဉ့်ညမ်းရေးနိုဘယ်ဆုပေးတဲ့နဲ့ဆိုပြီးတိကျလွတ်လပ်တဲ့သုတေသနအဖွဲ့ဖြစ်တဲ့ PRIO ကစကားတင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအမည်စင်း၅ခုထဲမှာဒီရပိုင်းနဲ့ထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း CDM လုတ်ခဲ့တဲ့တန်ဝင်တန်းတွေနဲ့ပတ်သက်ပြီးတော့အထူးအစီအစဉ်အဖြစ်နဲ့ကိုညာဝင်းအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ် VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲအာဏာသိမ်းနှစ်နှစ်ပြည့်အဖြစ်အထူးတင်ဆက်ထားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါအောင်မယ
်စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့က ုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့စနေနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11.33 လိုင်းဒိုမီတာ40 kHz 14.33လိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အာနာသိန်းနှစ်နှစ်အဖြစ်အထူးစီစဉ်ထားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မအောင်ပဲပထမအဆုံးအနေနဲ့ကတော့အမျိုးသမီးကဏ္ဍအစီအစဉ်ကိုထုတ်လွှင့်မှာပါစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်အကြာမြန်မာနိုင်ငံမှာအမျိုးသမီးအခွင့်အရေးအပါအဝင်လူ့အခွင့်အရေးအခြေအနေတွေအဖက်ဖက်ကဆုပ်ကျဆင်းလာခဲ့တယ်လို့ကုလသမဂ္ဂနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့အမျိုးသမီးတက်ကြွလှုပ်ရှားသူတွေကထောက်ပြပြောဆိုထားပါတယ်။အာဏာသိမ်းနှစ်နှစ်အတွင်းဘယ်လိုအခြေအနေတွေအပြောင်းအလဲတွေကိုအမျိုးသမီးတွေအဓိကတွေးကြုံခဲ့ရပါသလဲ။ဘယ်လိုမျှော်လင့်ချက်ခံယူချက်တွေနဲ့ရင်ဆိုင်ဖြတ်တန်းနေကြပါသလဲ။ဒီသတင်းပတ်အမျိုးသမီးကဏ္ဍအစီအစဉ်မှာမက်ခင်ဖြူတွေကစူးစီးပြောပြထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
စစ်တပ်ကရဲသားစုရောက်ကိုဖယ်ရှားပြီးပြည်သူတွေရဲ့ဒီမိုကရေစီလိုလားချက်တွေနဲ့လူငယ်တွေရဲ့ဘဝအိမ်မက်တွေကိုရိုက်ချိုးအာဏာသိမ်းယူခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားခဲ့ပါပြီ။အမျိုးသမီးအမျိုးသားလူငယ်ကလေးငယ်အရွယ်ဆုံးပြည်သူလူထုတွေရဲ့ဘဝတွေဒီနှစ်နှစ်အတွင်းမှာသတိသာသာပြောင်းလဲသွားခဲ့တာပါ။ဖမ်းဆီးထိန်းသိမ်းခံရတာ၊နှိပ်စက်ညှဉ်းပန်းတပ်ဖြတ်ခံရတာကြီးရွာတွေမိရှုခံရတာစာတင်ချောင်းတွေပါမချမ်းကုန်းရောင်းလေချောင်းကနေတိုက်ခတ်ခံရတဲ့ဖြစ်ရပ်တွေနိုင်ငံဒေသအနှံ့ကြုံခဲ့ကြရတယ်လို့အရက်သားထိခိုက်ဒေဆုံမှုထောင်ထဲချရှိခဲ့ပါတယ်အာနာသိမှုနှစ်နှစ်အတွင်းဒီလိုဆိုးရတဲ့လူသားပေးထုတ်ကတွေကိုခါးစီခံကြရတဲ့ဒီထဲမှာအမျိုးသမီးတွေထိတ်ဆုံးကပါပါတယ်
ဒီနှစ်တွေ့မှာကလုံးဝဒီအမျိုးသမီးတွေကလောက်ကစားတော့နေကြတပတ်တနာစစ်ပွားရေးဆိုလို့ရှိရင်မလောက်ကစားတော့နိုင်တော့ဘူးတချို့ဒီအမျိုးသမီးတွေဆိုလို့ရှိရင်သူတို့ပိုင်ဆိုင်ထားတဲ့အိမ်တွေဆိုလို့ရှိရင်လက်နေကြီးကြလို့မိအိတ်ထဲပါရတာရှိတယ်လို့စီကောင်စီကနေပြီးတော့မှတမီရွယ်ချက်ရှိရှိဖြစ်စီအကုန်လုံးဖြစ်စီလိုက်တာမျိုးပေါ့နော်ဟိုအိမ်တွေလည်းမရရဆရာရှိအောင်ဖြစ်စီတာမျိုးမိရှုတာမျိုးတမီတကာလောက်အမျိုးတွေရှိတယ်ပေါ့เนาะဆိုတော့ဟိုဒီလိုမျိုးလှုပ်တော့သူတို့ကအေကိုလည်းပြန်ဆန်မရှိဘူးတချို့အေဒီမှာပြန်ဆန်ရှိရင်တော့မှပြန်လောက်ကစားတောင်းလို့ရတဲ့အနေထားမျိုးမှာလည်းအချိန်ကြီးမပေးတော့ဘူးပေါ့เนาะဆိုတော့ဟိုဒါကတော်တော်လေးဆိုးရတဲ့အချိန်ကြီးတစ်ခုလို့ပြောလို့ရတယ်ပေါ့เนา
ะဓာတ်တော့အနာသိမ်းမှုနောက်ပိုင်းလက်နက်ကန်ပြည်ပခါတွေပြင်းထန်လာနေတဲ့ကရင်နီဒေသကအမျိုးသမီးတွေရဲ့အချိန်ကြီးတချို့ကိုကရင်နီအမျိုးသမီးအစည်းအရုံးတွေ့ရင်မှုနဲ့မော်ဖရီးမြာကပြောပြသွားတာပါကရင်ဒေသအပါအဝင်ကရင်ချင်းကချင်းစတဲ့တိုင်းဒါဒေသတွေနဲ့အရင်ကလက်နက်ကန်ပြပခါတွေမရှိခဲ့ဘူးတဲ့မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာပါအကြမ်းဖက်တိုက်ခတ်မှုတွေပုံမှုပြင်းထန်ကျပြတ်လာခဲ့တယ်လို့အာနာသိမ့်မှုနောက်ပိုင်းစစ်ပြေးဒုက္ခတွေတသန်းခွဲကျော်ထိတိုးလာတယ်လို့လူ့ခွင့်ရေးအဖွဲ့တွေကလည်းထောက်ပြထားပါတယ်ဒီထဲမှာလည်းအများစုကအမျိုးသမီးနဲ့ကလေးငယ်တွေပါဆရာနာသိမ့်မှုကြောင့်ဘဝတွေစောက်ထိုးမိုးမြော်ပြောင်းလဲသွားခဲ့ရတဲ့သူတွေထဲမှာ CDM စစ်သားမိသားစုတွေလည်းပါပါတယ်စီအုပ်ချုပ်ရေးကိုအကြမ်းဖက်နည်းနဲ့ဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်လို့အသက်အန္တရာယ်စိုးရင်ရတဲ့အထိချင်းချောက်မှုတွေကြုံခဲ့ရတယ်လို့ CDM စစ်သားစနီးတဲ့တူဖြစ်တဲ့မဆုတက်ကပြောပါရယ်ချင်းမဲ့မထားတဲ့အပြောင်းလဲတွေကြုံခဲ့ရတာလို့သူကပြောပြပါရယ
်ဘာလို့အထိပြောင်းလဲသွားလဲဆိုတော့အတော်ကြီးကိုပြောင်းလဲသွားတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီအစဆက်ကချင်းအာနာတိန်းနဲ့တရနေ့ကအဲ့လောက်ကြီးထိဖြစ်မယ်လို့မထင်ဘူးပေါ့နော်အဲနောက်တဖြည်းဖြည်းနဲ့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေဖြစ်လာတဲ့အခါမှာအဲကျွန်မအမျိုးသားကိုလည်းကျွန်မဒီစစ်တပ်ကနေမရှိစေချင်ပေါ့နော်မရှိစေချင်တဲ့အခါမျိုးမှာသူတို့ကလည်းလုံးဝကိုဘယ်လိုပြောရမလဲအဲ့လိုမျိုးစစ်တပ်ကလည်းလွယ်လွယ်နဲ့ထွက်လို့ရတဲ့အမျိုးမဟုတ်ဘူးပေါ့နော်မဟုတ်တဲ့အခါကျတော့ကျွန်တော်တို့ဒီဘဝတစ်ခုလုံးရင်းရမယ်အနေထားမျိုးရောက်ရှိတာတယ်ပေါ့နော်ဒီ CDM ပေါ့နော် CDM ပေါ့ဒီစစ်တပ်ထဲကနေပြီးတော့ထွက်ခဲ့ထွက်လာခဲ့တယ်ထွက်လာခဲ့တဲ့အခါမှာဘာလဲဆိုတော့ချင်းချောက်မှုတွေပထမဆုံးအနေနဲ့အရန်ခက်ခဲရတယ်ဘာဖြစ်လို့လဲဆိုတော့ဆုံးဖြတ်ဖို့ရကျွန်မကလည်းအတကြီးရမိပါရရှိရမိသားစုရှိရပေါ့နော်အဲဆိုတော့ဒီလူတွေကိုနောက်ရှက်ဖြစ်စီမာတွေကြောက်တာပေါ့နော်အဲနောက်ပြီးတော့ကိုယ်အမျိုးသားရဲ့အသက်အန္တရာယ်ကိုလည်းစိုးရိမ်တာပေါ့နော်အဲဆိုတဲ့အခါမျိုးကြတော့ထွက်လာပြီးဟေ့ဆိုကနေကဖုန်းကြီးစတက်ကဖုန်းကြီးတောက်လျှောက်ဆက်တာမျိုးအဲအဲ့လိုမျိုးပေါ့နော်ဒီ live มีล่ะမျိုးအဲ့လိုမျိုးတွေခဲရတယ်နောက်ပြီးတော့ဒီကိုမျိုးကိုကြီးမှာမနေရတော့ဘူးပေါ့เนาะအဲ့လွတ်မြောက်တဲ့နေရာတွေကိုထွက်ပြေးရတယ်ပေါ့เนาะအဲ့ဒါရဲကြီးမှာအပြောင်းလဲပေါ့အဲ့ချိန်မှာကျွန်မကြပြန်မှာလှုပ်လှုပ်တဲ့မျိုးသမီးတယောက်ဆိုကျွန်မခဲရရေးဆုံးရှုံးရတယ်ပေါ့ကျွန်မအလုပ်ဒီကျွန်မရဲ့လစာတွေအကုန်ဆုံးရှုံးရတယ်ပေါ့เนาะဒါရဲကကျွန်မတို့ထားလာဆိုကျွတ်ထားရတဲ တယ်ပေါ့နော
်သူတို့မိသားစုလိုပဲစစ်ဖက်နဲ့အောင်မနေခြင်းလို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့တက်မတော်သားမိသားစုတွေအများပြားရှိနေပြီးစစ်တပ်တောက်တိုင်ဘဝအရောက်မခံဘဲနဲ့ကောင်းရောင်းကောင်းဝယ်လှုပ်ရှားရင်းနဲ့စစ်အုပ်ချုပ်ရေးကိုဆက်လက်တော်လှန်နေကြတယ်လို့လည်းမဆုသစ်ကပြောပါတယ်အနာသိန်းစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်အမျိုးသမီးတွေအပါအဝင်ပြည်သူလူထုတရက်လုံးရဲ့စားဝတ်နေရေးပညာရေးကျန်းမာရေးလုံခြုံရေးစသဖြင့်အခြေအနေတွေကတော့နှစ်နှစ်အတွင်းမှာအဖက်ဖက်ကတိတိတသာဆုတ်ယုတ်ကျဆင်းလာခဲ့တယ်လို့အမျိုးသမီးရေးတက်ကြွလှရှားသူမခင်လေးကပြောပါတယ
်အနာသိန်းနှစ်နှစ်ပြည့်ပြီးတဲ့နောက်မှာတော့ကျမတို့အမျိုးသမီးတွေရဲ့ခြေဘူးကပေါ့နော်ခြုံပြီးတော့အခြေအနေကိုပြောရမယ်ဆိုရင်တော့တိုင်းပြည်မှာရှိတော့အခြားသောတိုင်းသူပြည်သားတွေနဲ့အတူတူပဲပေါ့ပို့ပြီးတော့နော်ဒုက္ခတွေနဲ့ပဲကြုံနေရတယ်ပို့ပြီးတော့ဆိုးဝါးတဲ့ဆိုးဝါးတဲ့ဒုက္ခမျိုးစုံကိုရင်ဆိုင်နေရတယ်နောက်အထူးသဖြင့်တော့အမျိုးသမီးများပေါ်အကြမ်းဖက်မှုပေါ့နော်အမျိုးသမီးများပေါ်အကြမ်းဖက်မှုကပို့ပြီးတော့ဆိုးဆိုးဝါးဝါးပို့ဖြစ်ပေါ်လာတယ်အာနာတိန်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေထောင်တွင်းမှာနော်စစ်ကြောရေးစခန်းတွေမှာနောက်ပြီးတော့ဟိုရက်ရွာတွေထဲမှာမထင်တယ်လို့လွယ်လင်းတကူပဲပေါ့နော်မရင်းကျင်တာတက်ပြတ်တာစော်ကားတာတွေကလည်းအဆုံရှိနေတယ်နောက်တစ်ခုကတာမန်ချင်းနေမှာဆိုရင်လေကျမတို့အမျိုးသမီးတွေဟာရိုးရိုးတာမန်ပေါ့နိုင်ငံရေးနဲ့မပတ်သက်ဘူးဆိုတဲ့အမျိုးသမီးတွေတောင်မှအလုတ်ကင်ခွန်းလန်းတွေရှာပါလာတယ်အဲ့ဒီခါကျတော့သူကနေဆက်ဖြတ်ကျော်ပြီးတော့အလုတ်ကင်တွေလှုပ်ရတယ်အဲ့လိုလှုပ်တဲ့အခါမှာလည်းအခြားတိုင်းပြည်ကိုထွက်ပြီးလှုပ်ရတဲ့အခါမှာသူတို့ကလူကုန်ကူးမှုပြဿနာတွေနဲ့ရင်ဆိုင်ရတယ်အဲ့လိုပြဿနာတွေကိုလည်းဝိုင်းဝန်းကူညီဖြည့်ရှင်းပြီးတော့ဆောင်ရွက်ပေးဖို့အခွင့်ဟိုအကူအညီတောင်းတော့လဲဆောင်ရွက်ပေးနိုင်မယ့်အခြေအနေမျိုးမှလည်းမရှိဘူးအဲ့တော့ခြုံပြီးတော့ပြောရမယ်ဆိုတော့ကျမတို့အမျိုးသမီးနဲ့ပတ်သက်တဲ့အခွင့်အရေးကောအမျိုးသမီးတွေရဲ့ကျန်းမာရေးအစသဖြင့်ပေါ့နော်ပညာရေးသူတို့ရဲ့ဘဝလုံခြုံရေးတွေဟာအင်မတန်မှဆိုးရတဲ့အခြေအနေကိုရောက်နေတယ်လို့ကျမပြောလို့ရပါတယ
်အနာသိမှုကြောင့်ဘဝတွေဆုံးရှုံးပြီးအနာဂတ်ရည်မှန်းချက်အိမ်မက်တွေပြက်ခဲ့ရတဲ့သူအများအများရှိတာမှအနာဂတ်မျိုးဆက်လူငယ်တွေကတော့ဆုံးရှုံးနေတာမှုအဆိုးဆုံးလို့ဆိုရမှာပါလူကုန်တွေကပညာရေးစီးပွားရေးနိုင်ငံရေးကဏ္ဍတွေမှာအမျိုးသားတွေထဲနေကြနေတဲ့အမျိုးသမီးလူငယ်တွေဆိုရင်တော့ဆုံးရှုံးနေတာမျိုးကပိုလို့တောင်ကြီးမာတယ်လို့ဆရာနာရှင်စန့်ကြီးလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့လူငယ်အမျိုးသမီးတက်ကြွလှုပ်ရှားသူမတ်အစ္စတာစင်တို့ကပြောပါတယ
်ကျမရဲ့တကူကြီးအရဆိုလို့ရှိရင်လည်းဒီရင်တော့ကဒါ PhD ဆက်ဖို့အတွက်ပါစဉ်းစားခဲ့တဲ့သူဖြစ်တယ်လို့မဲ့လို့လည်းအခုချိန်မှာဆိုလို့ရှိရင်ဒါကျမအတွက်ကဒီအိမ်မက်ကိုပေါ့နော်ဟိုဖြောက်ရမလားဘာမို့လို့ရှိရင်လဲဘာဆက်လုပ်ရမလဲဆိုတာအရာကတော်တော်လေးဟိုဝေဝါးတဲ့အချင်းချင်းဖြစ်တာပေါ့လေနော်ဆိုတော့ဒါမျိုးကျမလိုမျိုးကြုံရတဲ့လူတွေအများကြီးရှိမယ်ကျမထပ်ပို့ဆိုးပြီးတော့မှခုနလိုအချင်းနေခင်းချင်းရပေါ့နော်အာဘာမှမပြင်ဆင်ရသေးတယ်ကျမတို့လူငယ်မျိုးတိငယ်ကြီးလည်းအများကြီးရှိပါတယ်ဒီလိုမျိုးပညာရေးမှဆိုလို့ရှိရင်လဲကျမတို့ဟိုနေဟိုမတက်လိုက်ရသေးတဲ့အချင်းနေပေါ့နော်ဆုံးခန်းတိုင်မှုမပြောနဲ့ကျမစတော့မစလိုက်ရတဲ့ကျမလူငယ်တွေဒါတွေကိုကျမအမတန်ဟိုမှာစိတ်မကောင်းဖြစ်ရတယ်။နောက်ပြီးတော့မှလုပ်ငန်းကျောင်းတော့ပြီးပါရဲ့။ဒါပေမဲ့လုပ်ငန်းခွင်အတွေ့အကြုံကိုကျမတို့သူ့ရဲ့ထိုက်တဲ့အရွယ်မှာမရလိုက်တဲ့ကျမတို့လူငယ်အမျိုးသမီးတွေပေါ့နော်။ဒါတွေကကြတော့ဟိုနောက်ပိုင်းမှာဒီလူငယ်အမျိုးသမီးဖွံ့ဖြိုးရေးကိုလှုပ်တဲ့အခါမှာဆိုလို့ရှိရင်ကျမတို့အတွက်ဒါဆိုရင်ရတဲ့အခြေအနေတစ်ခုဖြစ်တယ်လို့ကျမအနေနဲ့မြင်တယ်။ဘာလို့ဆိုတော့ငကိုကတဲ့ကကျမတို့အမျိုးသမီးတွေရဲ့ဒီပါဝင်ခွင့်နဲ့နော်ပညာရေးအပေါ်မှာအရေးချင်းဘလောက်ရှိနေပါစေနောက်ပြီးတော့လုပ်ငန်းကိုင်ငန်းမှာဆိုလို့ရှင်လည်းဘလောက်ပဲလုပ်ငန်းကိုင်ငန်းပေါ့နော်အရေးချင်းရှိရှိနဲ့လုပ်ကိုင်တတ်ပါစေအမျိုးသမီးဖြစ်ချင်းကြောင့်မို့လို့ကျောင်းအနေနဲ့ဟိုရှုမြင်တဲ့အမြင်တွေကကွဲပြားနေသေးတဲ့အဖွဲ့စည်းထဲမှာရှိနေတာကိုဆိုတဲ့အတွက်ကြောင့်မို့လို့ခုနလိုကိုယ်တိုင်ကဒါအချိန်ကိုင်မဖြည့်ထားနိုင်ဘူးဆိုလို့ရှင်ရင်ကြုံရမယ့်ဖြစ်ရတွေကပုံများတယ်ပေါ့နော်ဆိုတဲ့အတွက်ကြောင့်ကျောင်းအနေနဲ့ကကြတော့ဒီလိုမျိုးကလူအများဆုံးပါဝင်နေတဲ့အသက်အရွယ် range တွေကပညာရေးကိုမပြင်ဆင်ထားနိုင်သေးတဲ့အမျိုးသမီးငယ်တွေလုပ်ငန်းကိုင်ငန်းပေါ်အတွက်ကိုဘာမှအတွေ့အကြုံမယူထားရသေးတဲ့လူတွေအတွက်ကျွမ်းအနေနဲ့တော်တော်လေးကိုစိတ်မကောင်းဖြစ်ရပါတယ
်ဒီလိုစိတ်မကောင်းစရာဆုပ်ယုပ်မှုတွေရှိခဲ့ပေမဲ့လည်းတစ်ဖက်မှာနှွေးဥတော်လာရေးကနေတံမိုးမဖြတ်နိုင်တဲ့အတွေ့အကြုံတွေနဲ့ရှင်းချက်မှုတွေကိုလူငယ်တွေရခဲ့ကြပြီးတော်လာရေးအောင်မြင်ဖို့ခြေလှမ်းတွေနဲ့ခွန်အားတွေဖြစ်ခဲ့တယ်လို့လည်းမန်စတာစင်တော့ကပြောပါတယ
်တို့ခုနကလူမျိုးပေါ့နော်ကိုယ်ဆုပ်ယုပ်သွားတဲ့အရာတွေရှိတယ်လို့မျိုးတစ်ဖက်မှာလည်းပို့ပြီးတော့မှတိုးတက်လာတဲ့
အရာတွေလည်းအများကြီးရှိတယ်ပေါ့လေဆိုတော့အသက်ရွယ်နဲ့မလိုက်အောင်ကျွန်တော်တာဝန်ယူရတဲ့တာဝန်ခံရတဲ့အခြေအနေတွေမှာပို့ပြီးတော့မှကျွန်တော်စိတ်ပိုင်းဆိုင်ရာအရာပိုရင်ကျက်သွားကြတယ်ဘဝမှာဘယ်အရာမဆိုရင်ဆိုင်သွားနိုင်ရင်ဆိုင်မယ်ဆိုတဲ့ဒီစိတ်ခွန်အားပေါ့နော်ဆိုတော့မျိုးတွေလည်းကျွန်တော်တို့စီမှာပို့ပြီးတော့မှပြင်ပြလာတယ်ရှိလာတယ်နောက်ပြီးတော့ဒီဘလို့အခက်ခဲတွေကပဲဖြစ်ဖြစ်ကျမတို့အဟံအတာမဖြစ်နိုင်ဘူးဆိုတော့ဒီယုံကြည်ချက်ပေါ့နော်ဒါတွေကိုလည်းကျမတို့အနေနဲ့ပို့ပြီးတော့မှဒါအဖြစ်လာတယ်ဒါဆက်လက်ပြီးတော့မှရင်ဆိုင်မှုအတွက်ကိုလည်းဒီအရာတွေကအမတန်အားကောင်းတဲ့ခွန်အားတွေလို့ကျမအနေနဲ့မြင်တယ်ပေါ့နော်ဒါအခုလက်ရှိပါဝင်နေသေးတဲ့လူတွေအနေနဲ့ကလူငယ်တွေအနေနဲ့ကဂျာဒါအလွယ်တကူနဲ့ပြောင်းလဲသွားနိုင်မှုကဂျာတော့ပို့ပြီးရခိုင်တော့နည်းသွားတယ်လို့ကျမအနေနဲ့ယူဆတယ်အခုနှစ်နှစ်ကာလအတွင်းမှာဆိုလို့ရှိရင်ကျမအနေနဲ့ဒါကိုပို့ပြီးတော့မှယုံကြည်မှုရှိလာတယ်ဒါမဖြစ်မနေကိုဟိုတွန်းတတိုင်လောက်သွားရမယ့်ကိစ္စလောက်ဖို့လေအားလုံးဟာဒါစိုင်းပြင်းနေတဲ့ကိစ္စစိတ်တက်ခိုင်မာနေပြီးဒါဖြစ်တယ်ဆိုတဲ့အရာကိုကျွန်တော်အနေနဲ့မြင်ရပါတယ်ဒါထင်ရှားတယ်လို့ကျွန်တော်လည်းယူဆပါတယ
်မြန်မာနိုင်ငံမှာဆီယနာချင်းစနစ်ကိုအပြီးတိုင်ဖယ်ရှားနိုင်တဲ့အထိလူငယ်ရီအမျိုးသမီးတွေကတော့ဆက်လက်တိုက်ပွဲဝင်နေအောင်ပါပဲလို့လည်းမတ်အစတာကပြောပါတယ်ဆီယုချူရင်နှစ်နှစ်တာကြာလာပေမဲ့ယုံကြည်ချက်ပြတ်သွားဖို့မရှိပါဘူးလို့မဆုသစ်ကလည်းပြောပါတယ
်ယုံကြည်ချက်ကတော့ကျမတို့ဒီယုံကြည်တယ်တနည်းဆိုရင်တိုင်းတာကာလမှာအချင်းနေကောင်းတစ်ခုဆိုတော့အကျိုးရလက်တွေလည်းကျမတို့မြင်တွေ့နေရပြီဖြစ်တယ်ပေါ့နော်ဒီကျမတို့ဘဝတွေလည်းပြဆက်ခဲ့ရတာနဲ့တက်အောင်ကျမတို့ဒီဟိုပေါ့နော်စူးစမ်းမယ်ဆုံးထိစူးစမ်းမယ်ပေါ့နော်ဒီတက်နိုင်တဲ့အထိပေါ့နော်တက်နိုင်တဲ့အထိကျမတို့ရက်တည်သွားမယ်စူးစမ်းသွားမယ်ပြီးရလို့ရှိရင်ဒီအခုဆိုရင်လည်းကျမတို့လှုပ်ဆောင်နေရဆိုတာကဒီစစ်တပ်ရဲ့ထောက်တိုင်ဖြစ်တဲ့စစ်သားတွေထွက်လာအောင်လို့ပေါ့နော်တစ်ဖက်တစ်လမ်းနေပြီးတော့မျိုးစုံနဲ့ကျမတို့လှုပ်ဆောင်နေတာဖြစ်တယ်ဆိုတော့ဒီလုပ်ငန်းတွေကိုလည်းကျမတို့ဒီ2023မှာအချိန်အဟုန်မြင့်ပြီးတော့လှုပ်ဆောင်သွားဖို့အတွက်ပြင်ဆင်ဆောင်ရွက်နေပါတယ်လက်ရှိမှာလည်းလှုပ်ဆောင်နေပါတယ်ရှင့
်လက်တော်မျိုးသမီးတွေရဲ့လှုပ်ရှားမှုတွေအတန်တွေကိုအာဏာသိမ်းမှုစောပိုင်းကာလတွေမှာတွေးကြရသလောက်ကြဲကြဲလောင်လောင်မကြားရမတွေ့ရတော့ပေမဲ့ဒါဟာအလံလိတ်သွားတာမဟုတ်ပဲလှုပ်ရှားမှုပုံစံပြောင်းသွားတာပါလို့မက်ကလေးကပြောပါတယ်
။ဟိုအတန်တိတ်တာဟာအလံလိတ်တာမဟုတ်ပါဘူး။ပြောရလို့ရှင်တော့ကျမတို့တော်လှန်ရေးအစမှကြတော့ကျမတို့မျိုးသမီးတွေဟာဘာပဲပြောဟိုအများပြည်သူဟိုတတ်မှတ်ကြသလိုပေါ့အားနှွယ်တယ်ကြောက်တတ်တယ်တတိမရှိဘူးမစွန့်စားရဘူးလို့အများပြည်သူတတ်မှတ်ကြတဲ့တတ်မှတ်ချက်တွေကနေဖောက်ထွင်းပြီးတော့ကျမတို့ကတော်လှန်ရေးမှာဆန္ဒပြမှုတွေမှာရှေ့ဆုံးကနေရဲဝင်ရင်ဆိုင်ပြီးတော့ပြည်သူလူထုပါအကြောက်တရားမရှိဘဲနဲ့ပါလာနိုင်အောင်ကျမတို့ဆွဲဆောင်စည်းရုံးခဲ့တာဖြစ်တယ်။အခုလည်းကျမတို့အမျိုးသမီးတွေဟာအတန်တိတ်တယ်လို့ထင်ရပေမဲ့အတန်တိတ်တယ်ဆိုတော့ကျမတို့ပြောရရင်တော့ဒီလိုလူမှုစာမျက်နှာတွေပေါ်မှာပဲဖြစ်ဖြစ်နော်မီဒီယာသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်တိတ်အများကြီးမတွေ့ရအောင်ဆိုတာမှန်နေ။ဒါဟာကျမတို့ရဲ့ strategy ပြောင်းသွားတာလို့လည်းပြောလို့ရတယ်။နောက်တနည်းအားကြတော့ဒီစစ်ကောင်စီရဲ့မတရားညှိမှန်းနှိပ်စက်မှုတွေဟာပြည်တွင်းမှာနေထိုင်တဲ့သူတွေเนาะနယ်စပ်မှာနေထိုင်တဲ့သူတွေပါမကြံပေါ့เนาะအလွတ်မပေးဘဲနဲ့ပေါ့เนาะလို့ပြီးတော့နှိပ်စက်နေမှုတွေကအရင်ရက်ဆက်တဲ့အခါကျတော့ကျမတို့အမျိုးသမီးတွေအနေနဲ့လည်းတချို့ကိစ္စတွေလုပ်တဲ့အခါမှာပပနဲ့နဲ့ပညာသားပပလုပ်ရတဲ့ကိစ္စတွေရှိတယ်ပထမပိုင်းမှာတော့ပြည်သူလူထုတွေပါဝင်လာအောင်နိုင်ငံတကာအာရုံစိုက်လာအောင်ကျမတို့ကများများပြောရတယ်ဆိုရတယ်လှုံ့ဆော်ရတယ်ပေါ့အခုနောက်ပိုင်းကျတော့တော်လှန်ရေးကာလကြာလာတဲ့အခါမှာကျမတို့ကလှုံ့ဆော်မှုတွေလုပ်ဆရာမလိုတော့ဘူးကြံတဲ့နော်မူဝါဒပိုင်းနေမှာနောက်ထပ်အနာဂတ် Federal Democracy နိုင်ငံတွားဖို့အတွက်ကျမတို့အမျိုးသမီးတွေဒီထက်ပိုပြီးတော့ထက်ထက်ဝင်ပါနိုင်အောင်အတွက်ကိုကျမတို့ကတူတူတိတ်တိတ်နဲ့လှုပ်ရှားရှိတာကိုလုပ်ရတယ်အဲ့တော့ကျမဟိုချုပ်ပြီးပြောရရင်တော့အတန်တိတ်တာဟာအလံလိတ်တာမဟုတ်ပါဘူးကျမတို့အမျိုးသမီးတွေဟာသူပါဝင်တင်းပါဝင်တိုက်တဲ့နေရာတွေမှာလည်းဆက်ပြီးတော့ပါဝင်နေပါတယ်လို့ပြောချင်ပါတယ
်အမျိုးသမီးတွေအများပြားပါဝင်တဲ့ဒီနေ့ຫນွေဥတော်လိုက်ရေးလူလူလှုပ်ရှားမှုတွေဟာအာဏာရှင်စနစ်အမြင့်ဖြတ်ဖို့တည်းမဟုတ်ပဲလိမ်မိုင်းဆိုင်ရာခွဲခြားဆက်ဆံမှုတွေကိုပါတဘာတည်းတိုက်ဖြတ်သွားရမယ်တော်လည်ရေးတစ်ခုဖြစ်တယ်လို့မတ်အစတာဇင်တော့ကပြောပါတယ
်ကျမတို့အခုဒီကာလကဒါခေပြောင်းတော်လည်ရေးတစ်ခုလည်းဖြစ်တယ်ခေပြောင်းတော်လည်ရေးဆိုတာကဒီ Facet ဝါဒကနေပြီးတော့ပေါ့နော် Facet ဝါဒအနေရဲ့ဒီဝိသေသလက္ခဏာတွေဖြစ်တဲ့ဒါအာဏာရှင်စနစ်တို့နော်ဘိုးထင်းကျုပ်အချုပ်ကိုင်မှုစနစ်တို့ပြီးတော့စေဝါဒအစအနာရှင်စနစ်အစွန်ရောက်အမျိုးသားရင်းနဲ့ဒါဘူဇာလူတန်းစားစနစ်ဆိုတာမျိုးတွေကိုကျွန်တော်တို့တပါးတည်းတိုက်ဖြစ်နေကြတာဖြစ်တယ်ဆိုတော့အမျိုးသမီးတွေကိုဖိနှိပ်ခြင်းနေရာမပေးခြင်းဆိုတာကလည်းဒါ Facet ဝါဒရဲ့ဝိသေသလက္ခဏာတွေတဲကတစ်ခုဖြစ်တယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်ခေပြောင်းတော်လိုင်းရေးဒီ Facet ဝါဒကိုကျွန်တော်အမြင့်ဖြစ်တော်လိုင်းမယ်လို့ပြောမယ်ဆိုလို့ရှိရင်ကျမတို့ကိုယ်တိုင်မှာရှိတယ်ဒါလိမ်ပိုင်းဆိုင်ရာအရာခွဲခြားဆက်ဆံမှုတွေကိုကျွန်တော်အနေနဲ့ဒါတကူကြီးအရာပြောင်းလဲဖို့လိုအပ်တယ်ပေါ့နော်အရင်ကာလတုန်းကတော့ဒါအမျိုးသမီးတွေအနေနဲ့ အဲလက်စွမ်းပြဖို့အချိန်ရှိခဲ့အချိန်နေမပေးခဲ့ဘူးเนาะအစွမ်းရှိရင်တော့မှကျွန်တော်ထုတ်ဖို့ခွင့်မရှိခဲ့ဘူးဒါပေမဲ့လို့အခုချိန်မှာကကျွန်တော်လူဦးရေအရာရောခုလိုမျိုးတို့နဲ့တိုင်လောက်ရတဲ့အချိန်ကာလတွေမှာကျွန်တော်တို့အမျိုးသမီးတွေကိုဒါအမျိုးသမီးတွေလုံနိုင်စွမ်းကိုအရင်လို့ဟိုဖဲချင်ထားလို့မရတော့ဆိုတော့ကြောင့်မလို့အမျိုးသမီးအနေနဲ့ကလည်းအခုချိန်မှာကျွန်တော်တို့ရဲ့လုံနိုင်စွမ ya ni piro ma po no da let ten khan la aw naw piro ma normalize phit da po no pon pon man a nei tha tuk khu phit aw lo juma ro ga da sain win nei da phit de di twet chaung mo lo ko ye pa win mu ko long wa wo ma shot cha lai ba ne naw piro ma tacha juma ro a myo da de a nei ne le da နော်ဒါမျိုးသမီးတွေပါဝင်မှုကိုဖယ်ကျင်ထားတာကဒါတစ်ဖက်ကကိုယ့်ရဲ့လုံနိုင်စွမ်းရည်တွေကိုရှော့ချလိုက်တာနဲ့အတူတူပဲအဲကိုအောင်မြင်နိုင်တဲ့လောက်ကိုအောင်မြင်ခွင့်မပေးလိုက်တာနဲ့အတူတူပဲဒီတော့ကြောင့်မလို့အမျိုးသမီးတွေပါဝင်ခွင့်ကိုလည်းကျွန်တော်အစွမ်းကုန်ညှင့်တင်ကြဖို့အတွက်ဒီညနေတိုက်တော့လိုက်ပါတယ
်ဒီကနေ့အနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုအားဟာဘယ်တော့မှနဲ့မတူအောင်အရှိန်အဟုန်ကောင်းခဲ့တယ်လို့ပဲဒီလိုလူထုလို့ဆိုတဲ့နေရာမှာထက်ဝက်သောလူကြီးကအမျိုးသမီးတွေဖြစ်တယ်ဆိုတာကိုလည်းမေ့ထားလို့မရပါဘူးဒါကြောင့်လူလူရဲ့ပူပေါင်းပါဝင်မှုလို့ပြောရင်အမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုကိုလစ်လူရှုထားလို့မရနိုင်ဘူးဆိုတာကိုတင်ပြရင်းနေပဲဒီသတင်းမှန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျွန်မခင်ပြထေးပါရှင
်ဒါကတော့စစ်တပ်ကအာဏာသိမ်းထားတဲ့နှစ်နှစ်ကာလအတွင်းအမျိုးသမီးအခွင့်အရေးဆုံးရှုံးမှုတွေနဲ့အမျိုးသမီးတွေရင်ဆိုင်ဖြတ်သန်းရတဲ့အနေတွေအခြေအနေတွေကိုစူးစီးတင်ပြထားတဲ့မက်ခင်ဖြူတွေးရဲ့အမျိုးသမီးကဏ္ဍအထူးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့နောက်ထပ်အထူးအစီအစဉ်တစ်ခုအဖြစ်အနေနဲ့စစ်အာဏာသိမ်းနှစ်နှစ်အတွင်းသိပ္ပံဆိုင်ရာအပြောင်းအလဲအခြေအနေတွေကိုတင်ပြပါဦးမယ်မြန်မာနိုင်ငံမှာအရသာအစိုးရလက်ထက်ထိုးတက်ဆပြုလာတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကလွန်ခဲ့တဲ့နှစ်နှစ်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ရတန်သွားခဲ့တဲ့အပြင်အထူးသဖြင့်ရေနံနဲ့တွင်းတွက်ကဏ္ဍသဘာဝဘေးအန္တရာယ်ဆွမ်းရည်ဆိုင်ရာတွေမှာဆုံးယုံမှုတွေမြင်လာရတယ်လို့ဂျပန်အန်ဝါသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးချော်သူကပြောဆိုပါရတယ်။ဒီနှစ်နှစ်အတွင်းတွေ့ကြုံလာရတဲ့အပြောင်းအလဲတွေကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်သိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ပြထားပါတယ်။
ခုတည်2023ခုနှစ်ဒီ February 1ရက်နေ့ဆိုလို့ရှင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့နှစ်နှစ်ပြည့်တဲ့နေ့ပေါ့ဒီနှစ်နှစ်ပြည့်တဲ့အချိန်မှာသိပ္ပံနဲ့သူတေသနာဆိုင်ရာဘက်ကိုကြည့်လို့ရှင်ပေါ့နော်တိုးတက်မှုတွေဆုံးယုံမှုတွေဘာတွေများရှိတယ်ဒေါက်တာမိုးကျော်သူနဲ့လည်းသုံးသပ်ပြပေးပ
ါဟုတ်ကဲ့ခင်ဗျာဒီပထမပေါ့နော်ကျွန်တော်ဒီနှစ်နှစ်အတွင်းမှာပါလေဘယ်လိုပြောင်းလဲသွားလဲဆိုတဲ့ခါလေးကိုနည်းနည်းမိတ်ဆက်ဖြစ်ပါတယ်အဲ့ဒါတော့ပါလဲဆိုတော့ကျွန်တော်တို့ကဒီ1962ကနေ2011ခုနှစ်ဒီနှစ်ပေါင်း50တောင်မှာအမောင်ခေကြီးတဲ့မှာပေါ့နော်ဟိုနေခဲ့ရတာပြီးတော့မှရုပ်ကြည့်ကြီး2012ခုနှစ်မှာဖွင့်ပေးလိုက်တဲ့ဥစ္စာ10နှစ်ချီသွားတယ်ပေါ့အဲ့10နှစ်အတွင်းမှာကျွန်တော်တို့တွေဒီဒီမိုကရေစီရဲ့အရသာလေးကိုအမြင့်ဆန်းနေနဲ့ရရှိခဲ့တယ်အဲ့အချိန်တွင်မှာပဲတက္ကပါလုံးကဝင်လာတဲ့ဒီဒီပါအကူအညီတွေနဲ့ပူးတွဲဆောင်ရွက်မှုတွေကြောင့်ဆိုရင်ကျွန်တော်တို့သူတေသနာသမားအနေနဲ့ဆိုရင်အဓိကလိုချင်တဲ့ဟာပါလေဆိုတော့အချက်လက်တွေပေါ့နော်1950တည်းမှာဘာတွေမှားခဲ့တယ်ဘယ်လိုအခြေအနေရောက်နေလဲဆိုတဲ့အချက်လက်တွေကအရင်ကောင်းတဲ့ဟာရလာတော့အဲ2019လောက်မှာကျွန်တော်တို့စပြီးတော့ဒီရှေ့ဆက်ပြီးတော့ကောင်းအောင်ပိုကောင်းအောင်ဘယ်လိုလုပ်ကြမယ်ဆိုတဲ့လမ်းကြောင်းတွေစပြီးပြင်လာတဲ့အခြေအနေမှာမှအာဏာသိမ်းတဲ့ဟာဖြစ်သွားတာဆိုတော့လေအဲ့တော့ပြောရရင်တော့ဒီကိစ္စကိုအရင်ကောင်းတဲ့အစတဲ့အချိန်လေးမှာကျွန်တော်တို့ကအကုန်အဆုံယုတ်လမ်းဟောင်းကိုပြန်သွားပြီးတော့နောက်ပြန်လျှောက်တယ်ဆိုတဲ့အခြေအနေမျိုးဖြစ်သွားတာပေါ့နော်အဲ့လိုဖြစ်သွားတာပါဟုတ်ကဲ့
ဟုတ်ဒါတော့တိုးတက်မဲ့ဟာလေရိုက်အချိုးခံတဲ့သဘောပေါ့နော
်မှန်ပါတယ်ခင်ဗျဟု
တ်ဆိုတော့ဂန္ဓာအနေနဲ့ခွဲပြီးတော့ကြည့်မယ်ဆိုလို့ရှိရင်ပထမဦးဆုံးပေါ့နော်မြန်မာနိုင်ငံကတွန်းထွက်တင်ရန်ဇာတာပေါ်တဲ့နိုင်ငံမှာဆိုတော့ဒီဂန္ဓာဘက်မှာပေါ့နော်ဒီဟိုဆုံယုတ်မှုအခြေအနေပေါ့နော်ဒီပြောင်းလဲမှုအခြေအနေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ2016လောက်ကနေစပြီးတော့2019ပေါ့နော်အဲ့ဒီမှာကျွန်တော်တို့ဒီပါအဖွဲ့အစည်းတွေကြွန့်ကျင်သူတွေရဲ့ရှာဖွေစုဆောင်ထုတ်လာတဲ့ဒီအချက်လက်တွေကိုကြည့်ပြီးရဲ့နောက်မှာကျွန်တော်တို့ဘာတွေပြင်ရမယ်ဆိုတဲ့ဟာရဲ့လက်ရှိအခြေအနေတွေတေချာပြီးသွားတယ်ပေါ့နော်အဲ့တော့ခုနပြောတဲ့ဒီသဘောပြန်စားတာပစ္စည်းတွေအထူးသဖြင့်စွိုင်းရင်ပေါ့နော်စွိုင်းရင်ကဏ္ဍတွေနောက်ပြီးတော့ဒီပင်လယ်ဘိုင်းမှာပေါ့နော်ဒီကမ်းလွန်ဘိုင်းမှာရှိတဲ့အခြေအနေတွေကဘာတွေလဲဆိုတာကြည့်လိုက်တဲ့အခါကျွန်တော်အဓိကကကျွန်တော်တို့ဒီလိုတဘာဝဆိုင်နေထုတ်လို့ဆိုရင်ပရမအဆင်ကကျွန်တော်တို့က
တိုင်းထွားမြေပုံထုတ်ရတယ်ဆိုတဲ့အဆင့်မှာအဲ့အဆင့်မှာကိုပဲကျွန်တော်တို့ကကုန်းပေါ်မှာကငါးဆယ်ရာခိုင်နှုန်းကြော်ကြော်လေးပဲပြီးခဲ့သေးတယ်။ကျန်တာတွေကပြီးတယ်လို့မပြီးတယ်လို့လည်းတကယ်ကြတော့သုံးလို့မရတဲ့အချက်လေးဖြစ်နေတယ်။ကန်းလုံကတော့ပြောမနေနဲ့ပေါ့နော်။ရေနံရှာထားတာလွန်ကျန်တဲ့အပိုင်းတွေကျွန်တော်တို့ဘာမှဟိုဒီချမ်ပီးဆိုတဲ့အပိုင်းကြီးပေါ့။အဲ့အပိုင်းတွေကိုကျွ ဒီကနေ့ကျွန်တော်တို့ပြောမယ်အောင်ဆိုတဲ့အခြေအနေမျိုးတွေလောက်လာခဲ့တဲ့ဥစားတွေပေါ့နော်ဆိုတော့အဲ့ဒါတွေကအကုန်လုံးအခုဆိုရင်ရက်သွားတယ်ဆိုတဲ့သဘောကနောက်ထပ်၄နှစ်၅နှစ်ကိုပြန်နောက်ဆုံးသွားတယ်ဆိုပြောချင်တာပြီးတော့အနာဂျီကဏ္ဍမှာဆိုရင်အစုပြေစွိုင်းကဏ္ဍမှာဆိုရင်ကျွန်တော်တို့တိုင်းပြည်တို့တက်တာနဲ့ဒီ ဆက်တဲ့ခုနှစ်ကနေစပြီးကျွန်တော်တို့ဒီနောက်ထပ်လက်ထက်ရှိခဲ့တဲ့ကမ်းလုံကဘယ်လိုခေါ်မလဲတဘာဝဒံငွေတိုက်ကြီးတွေပေါ့နော်ရဲတွေကွန်စောတိကရဲနာဆိုတဲ့ဟာတွေကကျွန်တော်အစဉ်တိုင်းမဲ့အထွက်တွေကကြာလာဆိုတော့2024မှ2027ဆိုအရန်ကိုဆိုးလာမယ်အခြေအနေဆိုအစားထိုးဖို့အတွက်အစ်စ်ကမလုံနိုင်တဲ့အခြေအနေမှာအဟောင်းတွေကသူစပြီးဆိုးရွားလာပြီဆိုတဲ့ဥစားရဲ့ပင်နယ်ထဲမှာရှိနေတဲ့ manage him master the chain in Muriba. So I go on loan up with so.
So not Dilu chain in Yumabono. Oh, Pampin Yeso in the Patabiro. The Pampin Yeso and the Akuma Mimanga Mabono. A Sapio Gaza de Shibari. Maniso and Taunaro, the Lay Nepatabiro. Dilu lonely at Chenuma and Adena Paula Resuro.
ဒီအပိုင်းလေးဝင်နေတဲ့ပြောပြပေးပါအောင်အချိန်နေပေါ့နော်လက်ရှိအချိန်မှာဘယ်လိုများဖြစ်နေပါလဲ။ဟုတ်ကဲ့ခင်ဗျာဆိုလာကပြောခုနပြောတဲ့အတိုင်းပါပဲတကယ်ကိုအနယ်ဒီဆိုရလက်ထက်မှာစံတက်တဲ့ဥစ္စာတော်တော်လေးအောင်မြင်သွားတယ်အခုလက်ဆက်ပြီးလုပ်နေလို့တတိယနေ့မှာရေးနေပေါ့နော်ဒါပေမဲ့လက်သိထိုး
ဆိုလာကတော့ဥစ္စာသက်ပြီးတော့တဲ့ကျွန်တော်တို့တိုးချက်ဖို့ဆင်ဒုတိယနဲ့တတိယပေါ့နော်ဒီလေကနေရတဲ့စွမ်းအင်ဆိုတဲ့ဥစ္စာကကျွန်တော်တို့လည်းနှစ်နဲ့ချီပြီးတော့ဘယ်လိုခေါ်မလဲဘယ်နေရာကအကောင်းဆုံးလဲဘယ်လောက်ထိတွက်ချေကြိုက်မလဲဆိုတာစံသက်တဲ့အဆင့်ကိုကျွန်တော်တို့မအောင်မြင်မရောက်နိုင်သေးဘူးဆိုတော့အဲ့ဟာကိုပြန်ပြီးတော့စဖို့ကကိုကလေးငါးနှစ်နောက်ဆုတ်သွားပြီဆိုတော့
ဒီမှာမှာမယ်ဆိုတာမှန်လို့တော့မရတဲ့အခြေအနေမျိုးပေါ့နော်ကျွန်တော်တို့ကလိုက်ပြီးမလုပ်နိုင်ဘူးဆိုတဲ့အခြေအနေပဲပါဘူးနောက်ပြီးတော့ဒီဂျပန်နိုင်ငံလိုဂျီ7နိုင်ငံတွေကပေးနေတဲ့အထူးခွင့်ကြီးပေါ့နော်ကျွန်တော်တို့အခုလိုအချိန်မှာတိုင်းထောင်မှုတွေအတွက်ကိုစာပေးတွေပဲလုပ်မယ်ဆိုရင်သူတို့အကူအညီပေးတယ်နည်းပညာပေးတယ်ဆက်စီမံကိန်းတွေလည်းကျွန်တော်တို့ပြန်ပြီးတော့ငြိမ်းချမ်းပြီး
ตะเจงเงินเงินตันคันตันနိုင်เนี่ยอันเดียชื่อเนี่ยป่ะเนาะทีเงินเงินอ่ะซะပြီးတော့တဘာဝဘေးတခြားစီအုပ်ပေါ့เนาะရေကြီးတာတို့ဟိုမြေပြူတာတို့ဒီကိစ္စရောအကုန်လုံးလှုပ်လက်စတွေပါဆိုတော့ဒါရင်လက်ခုတက်နေတယ်လို့ဟိုပြောလို့ရတာရှင့်ဟုတ်ပါတယ်ရပါတယ်တက်နေတယ်ပြောရင်ပြောဘယ်လိုဖော်မလဲကမ္ဘာကြီးကရက်နေတာမဟုတ်ဘူးလေတက္ကသိုလ်ကလုံးဝယူနေတဲ့အချိန်သူသူပြင် ဒီဂလိုဘယ်လိုက်ဇေးရှင်းဆိုတဲ့ဟာကြီးနောက်ဆုတ်လာတဲ့အတွက်ကြောင့်မလို့ဟိုအရင်ကရှားခဲ့ပြီးတဲ့ပြပကူညီလို့လက်တွဲလှုပ်ဆောင်လာတယ်ဆိုတဲ့အခြေအနေတွေအကုန်လုံးကအရန်ကိုခေပွားတဲ့အခြေအနေမှာဘယ်လိုကောင်မလဲကျွန်တော်တို့ကတခုခုကိုဆက်မလုပ်ဖြစ်ဘူးဆိုရင်ဒါရက်နေဆိုတာအဲ့ဒါနောက်ဆုတ်သွားတယ်လို့ပြောလို့ရတာပေါ့နော်နောက်ပြီးသဘောပေးရတယ်ဆိုတော့ဘယ်ရှင်းပေါ်လာမှာ
ကျွန်တော်အာနာသိနေတဲ့အတွက်ကြောင့်အဲ့လိုအခြေအနေမျိုးမှာပဲကျွန်တော်ဘာဖြစ်လာလဲဆိုရေကြီးတယ်ဆိုတဲ့ဥစ္စာရေ
တော့ကျွန်တော်ပြင်ဆင်ဖို့တော့ခက်ခဲတဲ့အခြေအနေမျိုးတွေနဲ့ကျွန်တော်အမှတဆုံးရှုံးလာရတယ်ဘယ်လိုမှမလို့မရဘူးပေါ့နော်ကျွန်တော်ပြောရရင်တော့ဒေါ်လာ 10,000 ရာနဲ့ချီထောင်နဲ့ချီပြီးတော့ကိုကုန်ကြနိုင်တယ်ဖြစ်လာတယ်ဆိုတဲ့အခြေအနေမျိုးတွေပါ
ဒီလိုအခြေအနေမျိုးမှာပဲဒီမြန်မာနိုင်ငံမှာတကယ်ထူးထူးခြားခြားပေါ့နော်ပျင်းတဲ့ပတ်သက်ပြီးတော့ထွက်ပါတယ်ဆိုတော့ဒီပျင်းတဲ့ပတ်သက်တဲ့စရဲစရဟန်းတွေကတော့တော်တော်လေးဒီနှစ်ပိုင်းတွင်းမှာပဲတော်တော်များများတွေ့လာပါတယ်ဆိုတော့ဒီပျင်းတဲ့ပတ်သက်ပြီးတော့ဒီလိုမျိုးသူ့ဟိုသူ့ပြည်ထောင်စုရဲ့လုပ်နေတာတိုးတက်မှုမရှိဘူးလားပျင်းကလေဟုတ်ပါတယ်ဒီသိပ္ပံနည်းပညာရဲ့နောက်မြ Jetan Maratima, Tio Nanga, and see why two terminal, and Tio to the DD Draco, Soya, be a top and Yamiala, Sima, Rua, Neza Lejo, be a Dalin Wing, I be your Tiamu Sequa, my wound be your Truma Shida to the Dana, Yambo Mune, Luluku, Wevalu Yareha, Truko, Yango Tamu Shida, Sales, or Blocom, Tudina, Sarani Chida. I don't, Yambiti Lame, so in the Natansangagun, Salibun Lagan, Sadi, the manning up a yen so the Sarani. Yaneti, a young second animal, she get a good in the salad. Ya, Tonya, Lea, Tinis, Tola, Chimima, to the Nadia, a young one, Lacom, a semi goma, Gondon, so the Jan and Yima, Tola, a chim. A student at Sadama, a two gray and Yama to the Tia. Tonya, the Liam, Mamma, to the Tonya Domo Babu, so the Chimmy, a young one, whenever gone. Pido Matacato, Mimia Taraya, Tina, so he pay any lonely look at you, Yama to the Tidu, Loma, when we may be who sit a car at Gono, choke, I had a set again. ตัวเซนเนอร์ดูดิปอมนี่เดียวเวลลูกไก่เนี่ยเดียวดีก็ได้ตัวว่าเจจีเปบี้เวเรเฉินนิวบอนเนาะพี่ก็กูด้วยลูกไก่หมดตุ๊ดในนั้นลูกกูจะปีบ้านเนี่ยมาตุ๊ดดิดิเนี่ยสุดยอดคนที่จะต้องคุณจะระวังมาเปรียบเสียเฉินนิวเลยสออย่างงูเวเนอร์กองเนี่ยเฉินนิวมาดีเฉินนิวอารมณ์อาจจะน้องเฉินมาเลยเฟรเรเซนนิวมาแล้วกองนุ่งเปียงเนี่ยพี่ก็มีมาตุ๊ดดิดิเรื่องคนนั่งกองนี้เพียร์ละเจ้าจุ๊ยยัยเฉินมาเลยดอกเตอร์มูสเซอร์โ
ရုရှားရဲ့ကျူးကျော်ဆင်းတဲ့ဆက်ပြေးခြင်းဆိုင်နေတဲ့ယူကရိန်းနိုင်ငံပြန်လည်ထူထောင်ရေးအတွက်ဆက်ပြီးတော့ကူညီထောက်ပံ့မှုတွေပေးမယ်လို့ဥရောပသမဂ္ဂတာဝန်ရှိသူတွေကတောက်တာနေမှာကတိပြုပါတယ်။အမေရိကန်ကလည်းနောက်ထပ်ဒေါ်လာ2ဘီလီယံကျော်လုံခြုံရေးဆိုင်ရာထောက်ပံ့ကူညီမှုတွေပေးမယ်လို့ကြေညာတာပါ။ဥရောပကောင်စီအကြီးအကဲ Charles Michael နေရှာဟာအမေရိကန်အစိုးရနဲ့နောက်ဆုံးစာချုပ်ချုပ်ဆိုတဲ့နျူကလ িয়ার ထိန်းချုပ်ရေးသဘောတူညီချက်စာချုပ်ကိုလိုက်နာခြင်းမရှိတဲ့ပုံမှာစိုးရိမ်နေလို့နေတို့မှာမဲ့ဖက်ကတောက်ကြနေမှာပြောပါတယ်ဒီသဘောတူစာချုပ်ရနျူကလ িয়ার လက်နက်တွေစစ်ဆေးဖို့ကိစ္စကိုရုရှားဘက်ကရပ်ဆိုင်ပြီးဆွေးနွေးပွဲလည်းပယ်ဖြစ်တဲ့ပုံစိုးရိမ်ကြောင်းအမေရိကန်ကပြင်းပြင်းထန်ထန်ဝေဖန်တာပါလက်နက်လျှော့ Kirna, Megan and Jaiwini, Anthony Blinken, Tilning and Beijing Kissing with Sang and like Barry. Yamaning and Rima Suan on it, but if a car is Sunday, you have brought Mulatris on Sunday lamp went to Apple Dre. Yamasita got a tempemu shop, Sanamu, Gunye, Pebu, sit down as an Angamia, Nangan Jaiwinji regard, tight on like Barry.
ตระเวนจินจุกတွေကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့အစီအစဉ်ကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမောင်ကတာဝန်ယူခဲ့ပါတယ်အတန်ပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူဘဲအထာရဲ့တို့ဖြစ်ပါတယ်ကျွန်တော်တို့ VOA စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေထဲဒီမှာတင်ပေးပြီးဆုံးပါပြီ
This program has come to you from the Voice of America, Washington.